Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် March 18ရက်နေ့တောက်ကြနေနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line kilometer 2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမအနန္ဒချမ်းပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS အဖွဲ့ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်။ယီမန်နိုင်ငံမှာတော့အီရန်ကကျောရောင်းနောက်ခံပေးထားတဲ့ဟူသီသဘုံတွေအပေါ်အာရဗ်ညွန်ပေါင်းအဖွဲ့ကလေကြောင်းကနေထိုးစစ်ဆင်နေတာတွေရပ်တော့မှာဖြစ်ပါတယ်။ဒီသတင်းတွေပါဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပါရှင်
။ကောင်းပါပြီမနေ့တိုင်း။မနေ့ကတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံအတွက်လူ့ခွင့်ရေးဆိုင်ရာအကြံပေးချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်တပ်မတ်ကြီးဦးမောင်ဝေကဘယ်လိုတုံ့ပြန်ပါသလဲ
Myanmar has accepted the total of 166 recommendations out of the 281 recommendations
အပြည့်စုံကိုတော့တည်င်းစီစဉ်အပြီးမှာထုတ်လင်းပါပါဒါအပြင်လွတ်တော်ဖွံ့ဖြိုးတိုးတက်ရေးတာဝန်ယူဆောင်ရွက်မဲ့အဖွဲ့မှာဒေါက်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူသွားမယ်ဆိုတဲ့တည်င်း MPC မြန်မာငြိမ်းချမ်းရေးစင်တာရဲ့အရှိလာလာစတဲ့တည်င်းလှော်တွေကိုထုတ်လင်းပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာတည်င်းတွေကိုမက်နနာချန်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင်
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS အစွန်းရောက်စစ်သွေးကြောအဖွဲ့ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်တယ်လို့သတ်မှတ်နိုင်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ IS အကြမ်းဖက်အဖွဲ့ဟာရာစဒီလူမျိုးတွေ၊ခရစ်ယာန်တွေနဲ့ရှီယာမွတ်စလင်တွေအပါအဝင်သူတို့ထိန်းချုပ်ရာနယ်မြေတွေအတွင်းမှာနေထိုင်သူတွေအပေါ်လူမျိုးတုံးအောင်လှုပ်ဆောင်ရမှာတာဝန်ရှိတဲ့အကြောင်းကြားသားပေးနေတာပဲပြောကြခဲ့တာဖြစ်ပါတယ် IS အဖွဲ့ရဲ့ထုတ်ပေါ်ကြေညာချက်တွေအတွေ့အခေါ်ယူဆတွေနဲ့လုပ်ရက်တွေအရလူမျိုးတုံးအောင်လုပ်နေတယ်ဆိုတာအပြောရအလုံးနဲ့ပါတက်တည်ပြနေတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ် IS အစွန်းရောက်အဖွဲ့ဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့တချို့နေရာတွေမှာဆွန်နီမွတ်စလင်တွေကတ်လူမျိုးတွေအပေါ်လူမျိုးတုံးအောင်လှုပ်ဆောင်တာတွေရှိတယ်လို့လည်းပြောပါတယ် IS စစ်သွေးကြောအဖွဲ့ကဘာသာရေးလူမျိုးရေးအရကွဲပြားတဲ့လူနည်းစုတွေအပေါ်ကျူးလွန်တဲ့လူမဆန်တဲ့လုပ်ရက်တွေနဲ့ပတ်သက်လို့သမ္မတဘရက်အိုဘားမားအစိုးရကဆုံးဖြတ်ချက်ချပြီးကွန်ဂရက်လွှတ်တော်ကိုနောက်ဆုံးတင်ပြတဲ့သတ်မှတ်ထားတဲ့မတ်လ18ရက်နေ့မှာပဲဝန်ကြီးကယ်ရီကပြောကြားလိုက်တာဖြစ်ပါတယ်
။ Syria ပြည်ထောင်မှာ Russia စစ်ရေးဝင်ဆွမ်းမှုဟာရည်မှန်းချက်မပေါက်မြောက်ရုံသာမကဒေတာရင်း Russia ရဲ့ရည်တည်ချက်ကိုပါ short ချလိုက်တယ်လို့ဖြစ်နေတယ်ဆိုပြီး American ကာကွယ်ရေးဌာနက Russia သမ္မတ Vladimir Putin ကိုထပ်မံဝေဖန်လိုက်ပါတယ်။ Russia ဟာ IS ကိုတိုက်ခိုက်ဖို့အတွက် Syria ကိုလာတာလို့ဆိုပေမဲ့သူတို့စစ်တပ်ဟာပြည်တွင်းစစ်ကိုတက်ဆိုးရှည်စေပြီးသမ္မတအာဆက်ကိုအရှိန်ရစေခဲ့တယ်။တန်တမန်နီးရလည်းဘာမှဖိအားမပေးနိုင်ဘူးလို့ American ကာကွယ်ဝန်ကြီး Ash Carter ကစီးနစ်လက်နက်ကင်တပ်ဖွဲ့များရေးရာ competition မှာပြောကြားသွားတာပါ။သမ္မတ Putin ကတော့ရည်မှန်းချက်တွေအောင်းမြင်ပြီးဆိုပြီး Russia တပ်ဖွဲ့တွေကိုတနင်္လာနေ့ကရုပ်သိမ်းသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လိုအပ်မယ်လို့ယူဆရင် Russia တပ်ဖွဲ့တွေက Syria ကိုနိုင်တန်ကြားတွင်းမှာပဲရောက်လာနိုင်တယ်လို့လည်းဆိုပါတယ်
။ယီမန်နိုင်ငံမှာအီရန်နိုင်ငံကကြောရောင်းနောက်ခံပေးထားတဲ့ဟူသီသဘုံတွေကိုအာရဗ်ညွန်ပေါင်းအဖွဲ့တွေလေကြောင်းကနေထိုးစစ်ဆင်နေတာတစ်နှစ်ကြာမှာပဲ Saudi Arabia နိုင်ငံကစစ်စင်ရေးတွေအဆုံးသတ်တော့မယ်အကြောင်းပြောဆိုလိုက်ပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့ယီမန်တပ်တွေအတွက်လေကြောင်းအကူနဲ့စစ်တပ်ဖွဲ့စည်းရေးမှာဆက်လက်ကူညီပေးသွားမှာဖြစ်ကြောင်းလဲ Saudi စစ်တပ်ပြောခွင့်ရသူဗိုလ်မှူးချုပ်အမက်အယ်အစရီကကြာတာပြင်းနေမှာပဲ AP သတင်းဌာနကိုပြောကြားခဲ့တာဖြစ်ပါတယ်အစွန်းရောက်ဝါရကိုတိုက်ဖြတ်ဖို့နဲ့တိုင်းပြည်မှာတရားဥပဒေစိုးမိုးစေဖို့အင်အားကောင်းတဲ့စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အတူယီမန်နိုင်ငံမှာခိုင်မာတောင့်တင်းတဲ့အစိုးရတည်းရဲ့ပေါ်ထွန်းလာစေဖို့ညွန်ပေါင်းတပ်ဖွဲ့တွေကရည်မှန်းထားတယ်လို့လည်းပြောပါတယ်ယီမန်စစ်တပ်ကိုလေ့ကျင့်ပေးဖို့ညွန်ပေါင်းအဖွဲ့ကကြီးတဲ့တချို့ဆက်ထားမယ်လို့လည်းဆိုပါတယ်Saudi Arabia နိုင်ငံရဲ့ကြေညာချက်ကိုတော့ American သမ္မတအင်ဂျူရောကကြိုးဆိုလိုက်ပြီးယီမန်နိုင်ငံမှာနိုင်ငံရေးအရဖြေရှာနိုင်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်
။ဥရောပသမ္မတနဲ့ Turkey ထိပ်သီးဆင်နွေဘက်ကအပိသက်သဘောတူညီမှုမရသေးခင်ဒုက္ခသည်တွေကိုခုံပစ္စည်းလိုသဘောမထားကြပါနဲ့လို့လူခွင့်ရေးအဖွဲ့တခုကဥရောပနိုင်ငံတွေကိုပြောကြားလိုက်ပါတယ်။ဥရောပသမ္မတခေါင်းဆောင်တွေစီဝေးရဲ့ Brussels မြို့မှာ Don't trade refugees ဒုက္ခသည်တွေကိုအယောင်ဝယ်မလုပ်နဲ့ဆိုတဲ့စာတမ်းတွေအသက်ကအင်ဂျီတွေကန်ဆောင်ပြီး Amnesty International ကနိုင်ငံတကာလူချင်းချမ်းသာကွန်အဖွဲ့ကကန့်ကွက်ပါတယ်။ဥရောပခေါင်းဆောင်တွေဟာဒုက္ခသည်တွေကိုလူလိုသဘောထားတင်နေဆက်ပစ္စည်းတွေလိုအယောင်ဝယ်မလုပ်တင်ဘူးလို့ Amnesty အဖွဲ့ဥရောပဒုညွှန်ကြားမှုကဆိုပါတယ်။ဥရောပခေါင်းဆောင်အများပြားဟာသဘောတူညီမှုကိုလက်မခံကြသေးပါဘူး။ဒီ EU တူရကီသဘောတူညီမှုပေါ်တတိနဲ့အကောင်းမြင်ပါတယ်လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကဆိုပါတယ်။
UAB ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာကိုမန်ဆိုင်ကလုန်းတန်တင့်ခဲ့တာ9လကျော်ကြာတဲ့အချိန်ထိမုန်တိုင်းတင့်သူတွေစားနေရိတ်ခါမလုံလောက်တဲ့အခြေအနေတွေနဲ့ကြုံနေရတဲ့အတွက်နောက်မှအလားတူရေးပေါ်အခြေအနေမျိုးနဲ့ကြုံရနိုင်တဲ့အနေရရှိတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်အထူးသဖြင့်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေကမုန်တိုင်းတန်အဆိုးဆုံးခံခဲ့ရတဲ့နေရာတွေမှာစံစဘာထုတ်လုပ်မှု15ရာခိုင်နှုန်းအထိကျဆင်းခဲ့တဲ့အတွက်လည်းစားနေရိတ်ခါအခက်ခဲကုန်စည်နှုန်းမြင့်တက်မှုတွေနဲ့ထပ်မံကြုံတွေ့ခဲ့ရတဲ့အကြောင်းကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO နဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP တို့ကကြာတာပတိနေ့မှာပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာဖြစ်ပါတယ်။မုံတိုင်းနဲ့တင့်ဒေသတွေကိုရေးပေါ်အကူအညီဖြစ်လာမဲ့မိုးရသည့်အမိမျိုးစေ့တွေရေနဲ့ပိုးမထိုးနိုင်အောင်မျိုးစေ့တွေတင်းဆဲနိုင်မဲ့ပစ္စည်းတွေလိုအပ်နေသလိုအသားစားတိရစ္ဆာန်မွေးမြူရေးအကူအညီနဲ့ငါးဖန်ပစ္စည်းတွေငါးကန်တွေပြန်လည်ပြင်ဆင်မှုတွေအတွက်လိုအပ်တာတွေကိုဖြည့်ဆည်းပေးရလိမ့်မယ်လို့လည်းအကြံပြုထားပါတယ်
။ထိုင်းနိုင်ငံမှာအသွင်ကူးပြောင်းရေး9နှစ်တာကာလအတွင်းရွေးကောက်တင်မြှောက်ခြင်းမရှိတဲ့အထက်လွှတ်တော်နဲ့ခန့်အခန့်ဝန်ကြီးချုပ်ထားရှိရေးကိုစစ်ဆေးရကတောင်းဆိုနေတဲ့အတွက်စစ်ဆေးရနဲ့ဖွဲ့စည်းပုံရေးဆွဲရေးကော်မရှင်တို့ထိတ်တိုက်တွေ့နေကြပါတယ်။အဆိုရရဲ့ဒီအဆိုပြုချက်တွေကိုနိုင်ငံရေးပါတီကြီးတွေကပြင်းပြင်းထန်ထန်တုံ့ပြန်ကြပြီးဖွဲ့စည်းပုံအသစ်မှာဒီလိုထည့်သွင်းလာရင်ပဋိပက္ခဖြစ်လာနိုင်တယ်လို့သတိပေးထားကြပါတယ်။ဖွဲ့စည်းပုံဥပဒေမူကြမ်းမှာအမတ်ဥယျာဉ် 900 ပါအောက်လွှတ်တော်ကိုရွေးကောက်တင်မြှောက်ပြီးအမတ်ဥယျာဉ် 200 ပါရှိတဲ့အထက်လွှတ်တော်ကိုတော့လူမှုရေးစီးပွားရေးအဖွဲ့အစည်းတွေအင်အားစုတွေကရွေးကောက်တင်မြှောက်ဖို့ခွင့်ပြုထားပါတယ်။ဒါပေမဲ့အဆိုရကတော့အထက်လွှတ်တော်အမှတ်250ကိုခန့်အခန့်တွင်နဲ့ဖွဲ့စည်းပြီးကာကွယ်ရေးဌာနအမြဲတမ်းအတွင်းဝန်စစ်ဦးစီးချုပ်ကြီးရေးလေးဦးစီးချုပ်တွင်နဲ့ရဲချုပ်တို့အတွက်တည်ထောင်နေရာခြံထားဖို့အဆိုပြုထားတာပါဒုတိယဝန်ကြီးချုပ်ပရာဝတ်ဝန်ဆူဝန်ကတော့ဒါဟာစစ်အာဏာသိမ်းမှုမဖြစ်အောင်ကာကွယ်တာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့တုံ့သက်သူတွေနိုင်ငံရေးသမားတွေကတော့ဒါဟာနိုင်ငံရေးပါတီတွေကိုအားပျော်စေပြီးဒီမိုကရေစီကိုထိပါနေတယ်လို့ဆိုကြပါတယ်
ပါကစ္စတန်နိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေရဲ့စီနင်းတိုက်ခိုက်မှုအတွင်း IS စစ်သွေးကြွအဖွဲ့ရဲ့အစစ်မြင့်တပ်မှုတဦးသေဆုံးသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကကြာတာပတိနေ့ကပြောဆိုခဲ့ပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကကန်ယူရန်မြို့တစ်ခုဖြစ်တဲ့ကရာချီမြို့ရဲ့ Etihad ရပ်ကွက်ကိုရဲတွေကဝင်ရောက်စီးနင်းတဲ့အချိန်မှာ IS အဖွဲ့အစစ်မြင့်တပ်မှုကမ်ရမ်အစ္စလမ်သိဆုံးသွားခဲ့တာဖြစ်တယ်လို့ဒူရဲချုပ်မူစတက်မီဟာကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။မောင်းမြန်တနက်တလက်လက်ပစ်ပုံ၃လုံးနဲ့တခြားဖောက်ခွဲရေးပစ္စည်းတွေကိုလည်းရဲတွေကသိမ်းဆည်းရမိခဲ့တယ်လို့ဒူရဲချုပ်ကပြောပါတယ်။သူ့ကိုဖမ်းမိရင်အမေရိကန်ဒေါ်လာ24,000နဲ့ညီမျှတဲ့ပါကစ္စတန်ရူပီငွေ2,000ပေးမယ်လို့လည်းစုငွေထုတ်ထားတာဖြစ်ပါတယ်။အခုသိဆုံးသွားတဲ့ IS အဖွဲ့အစစ်မြင့်တပ်မှုခန်ရမ်ဟာ IS ကတင်နန်းပေးထားတဲ့စစ်သွေးကြွတအုပ်ဖြစ်တယ်လို့အရင်ကအယ်ကိုင်ဒါအဖွဲ့ခွဲတစ်ခုနဲ့ပတ်သက်ခဲ့ဘူးသူဖြစ်တယ်လို့လည်းဒူရဲချုပ်မီဟာကပြောဆိုခဲ့ပါတယ်။မကြသေးခင်ကမှ IS အဖွဲ့တွေဝင်ရောက်ခဲ့တာဖြစ်တဲ့ခန်ရမ်ဟာအယ်ကိုင်ဒါနဲ့တာလီဘန်အကြမ်းဖက်အဖွဲ့တွေနဲ့အချိန်တော်ကြာလက်တွဲလှုပ်ဆောင်ခဲ့ဘူးသူလည်းဖြစ်ပါတယ်။ဒါ့အပြင်ပါကစ္စတန်မှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာလည်းတိုက်ခိုက်မှုတွေမှာလည်းသူပါဝင်ခဲ့တယ်လို့ရဲချုပ်ကပြောဆိုခဲ့ပါတယ်။
ပါကစ္စတန်ဆေးဥချုပ်ရေးအကြီးအကဲဟောင်းပါဗက်စ်မူရှရပ်ကိုဆေးကုသခံရအောင်ပြည်ပကိုခီးသွွားဖို့အာဏာပိုင်တွေကခွင့်ပြုလိုက်ပါတယ်။နိုင်ငံတော်ပုံကမ်းမှုအပအဝင်တခြားဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မူရှရပ်အပေါ်မှာနိုင်ငံတကာခီးသွွားခွင့်ပိတ်ပင်ထားတာကိုရုတ်သိမ်းလိုက်ပြီးတဲ့နောက်ဒီလိုပြည်ပထွက်ခွာခွင့်ပြုလိုက်တာဖြစ်ပါတယ်။သူဟာအမှုတွေကိုဆက်လက်ရင်ဆိုင်မှုအတွက်ရက်တတပတ်၄ဘတ်နဲ့၆ဘတ်ကြာပြန်လာမယ်လို့ကတိပြုကြောင်းပါကစ္စတန်ပြည်ထောင်ဝန်ကြီးချောင်ဒရီအလီခန်းကဆိုပါတယ်။မူရှရပ်အပေါ်မှာတရားဥပဒေအရစိန်ခေါ်မှုတွေဟာပါကစ္စတန်နိုင်ငံမှာအင်အားကြီးတဲ့စစ်တပ်နဲ့ဝန်ကြီးချုပ်နဝဇ်ရှရီဖ်အစိုးရကြတင်းမာစေတဲ့ကိစ္စဖြစ်ပါတယ်မစ္စတာမူရှရပ်ဟာ1996ခုနှစ်တုန်းကထိုးစင်ဝန်ကြီးချုပ်ရှရပ်ကိုဖျောက်ချပြီးသွေးထွက်တိုင်ယုံမှုမရှိဘဲအာဏာသိမ်းယူခဲ့တာဖြစ်ပါတယ
်ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန်နန္ဒာချန်နဲ့ဒေါခင်မျိုးသက်တူကပြောပြသွားတာပါအခုတော့ဂျနီဗာကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမနေ့ကမြန်မာနိုင်ငံအတွက်ဘာတွေဆုံးဖြတ်အတည်ပြုတယ်လဲဆိုတာပြောပြမှာပါ။အဲ့ဒီအစည်းအဝေးမှာမြန်မာနိုင်ငံအတွက်နိုင်ငံတကာကအကြံပေးချက်တွေတဲ့ထောက်ဝဲကျော်ကို မြန်မာကိုယ်စားလှယ်အဖွဲ့ကလက်ခံခဲ့ပေမဲ့လူနည်းစုလူခွင့်ရေးဆိုင်ရာအကြံပေးချက်အတော်များများကိုတော့ပယ်ချခဲ့တဲ့အပေါ်မှာလူခွင့်ရေးအဖွဲ့တွေကလည်းထောက်ပြဝေဖန်ခဲ့ကြပါတယ်ဒေါခင်မျိုးသက်ကပဲအပြည့်စုံကိုပြောပြမှာပ
ါကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့31ချိန်မြောက် UPN လုပ်ငန်းစဉ်ပုံမှန်ဆွေးနွေးပွဲကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီး UPR ပုံမှန်သုံးသက်ချက်ရလဒ်တွေကိုအတည်ပြုပေးခဲ့တာဖြစ်ပါတယ်။ကြက်တပရင်းနဲ့ကျင်းပတဲ့ဒီဆွေးနွေးပွဲမှာ2015နှစ်ကောင်ကတင်သွင်းခဲ့တဲ့အကြံပြုချက်တွေကထက်ဝက်ကျော်ကိုလက်ခံခဲ့ကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးမောင်ဝေကပြောကြားခဲ့ပါတယ်
။ Myanmar has accepted the total of 166 recommendations.
ဒီပြပ UPR လုပ်ငန်းစဉ်မှာမြန်မာနိုင်ငံလက်ခံရရှိခဲ့တဲ့အကြံပေးချက်282ခုတည်းက166ခုကိုမြန်မာကလက်ခံခဲ့ပါတယ်။အခွင့်အရေးတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကောင်စီကိုတင်ပြခြင်းပါတယ်။လက်ရှိအစိုးရဟာအစိုးရအသစ်ကိုမကြခင်အာဏာလွှဲပြောင်းပွဲဖို့လုပ်နေပါတယ်။သမ္မတအသစ်ကိုလည်းရွေးချယ်ပြီးပါပြီ။လက်ရှိအစိုးရဟာမြန်မာလူထုအတွက်လူအခွင့်အရေးမြင့်တင်ဖို့နဲ့အကာအကွယ်ပေးဖို့အခြေခံအုတ်မြစ်ကောင်းတွေချပေးခဲ့ပါတယ်။မြန်မာနိုင်ငံဟာနောက်ပြန်လှည့်ဖို့အကြောင်းမရှိပါဘူး။
မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်အောင်အတက်နိုင်ဆုံးလှုပ်ဆောင်နေပေမဲ့လူအပ်ချက်တွေရှိနေသလိုစိန်ခေါ်မှုတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာကပူးပေါင်းဆောင်ရွက်ဖို့အပြင်အရက်ဖက်လူမှုလူအဖွဲ့အစည်းတွေပါပူးပေါင်းပါဝင်ကြဖို့လည်းဖိတ်ခေါ်ခဲ့တာပါ။ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အင်းနီချင်းတရုတ်နိုင်ငံကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာကအမျက်မြတ်တက်တာကြည့်ကြဖို့လည်းပန်ကြားခဲ့ပါတယ်
။主席先生，中国代表团欢迎缅甸建设性参与国别人权审查。感谢缅甸代表。
အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ရပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့အကြံပြုချက်တွေကိုမြန်မာနိုင်ငံကလက်ခံတဲ့အတွက်ကျေးဇူးတင်ပါတယ်။လူခွင့်ရေးကာကွယ်ရေးနဲ့မြင့်တင်ရေးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းကမျက်မျှတတကြည့်ဖို့လိုအပ်ကြောင်းနဲ့လူခွင့်ရေးကာကွယ်မြင့်တင်ရေးမှာဆက်လက်တိုးတက်အောင်လုပ်ဖို့တရုတ်နိုင်ငံကအားပေးနေပါတယ
်။ရုရှားကလည်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေနဲ့အတူနေပြည်တော်အစိုးရကအတင်းဆောင်မခံတဲ့အရေးကိစ္စတချို့ကိုလက်ခံဆွေးနွေးလာတာအတွက်ကြိုဆိုခဲ့ပါတယ်။ဂျပန်နိုင်ငံကတော့လူနည်းစုတွေရဲ့အခွင့်အရေးတွေကိုအထူးအလေးပေးဖို့တောင်းဆိုခဲ့တာပါ
။ Japan welcomes the active participation in the UPR review by a cross section of Myanmar's ministries and agencies.
မြန်မာဝန်ကြီးဌာနတွေနဲ့အဖွဲ့အစည်းတွေရဲ့ UPR လုပ်ငန်းစဉ်မှာတက်တဲ့ကြွကြပါဝင်မှုနဲ့လူအခွင့်အရေးတိုးတက်အောင်လုပ်ဖို့မြန်မာနိုင်ငံရဲ့တန်လိုက်ထင်ချမှုတွေအတွက်ဂျပန်နိုင်ငံကကြိုဆိုပါတယ်။ကျန်ပေးချက်282ခုထဲက166ခုကိုလက်ခံတာအတွက်ရောမြန်မာနိုင်ငံတွင်းရွေးကောက်ပွဲအအောင်မြင်မြင်ကျင်းပတာနဲ့တိတိတသာတိုးတက်မှုတွေအတွက်ဝမ်းမြောက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာချောမွေ့တဲ့အာဏာလွဲပြောင်းမှုတွေနဲ့အတူလူနည်းစုတွေနဲ့အထူးသဖြင့်ရခိုင်ပြည်နယ်တွေကဘာသာရေးမတူတဲ့လူနည်းစုတွေအရေးကိုအထူးအလေးပေးဖို့တောင်းဆိုပါတယ်
။ဆွေးနွေးပွဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပြင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့မြန်မာနိုင်ငံဆိုင်ရာလူမှုလူ့အဖွဲ့အစည်းတွေကလည်းလူခွင့်ရေးဆိုင်ရာမြန်မာနိုင်ငံရဲ့လူအခွင့်အရေးတွေကိုထောက်ပြပြောဆိုခဲ့ကြတာပါအထူးသဖြင့်မွတ်စလင်လူနည်းစုတွေနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအကြံပေးတင်ပြချက်တွေကိုလက်မခံခဲ့တဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါဒီထဲမှာ Human Rights Watch လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ
် Human Rights Watch acknowledges significant reform Myanmar has made since its previous UPR but serious challenges remain
Human Rights Watch အဖွဲ့ဒီနေ့မြန်မာနိုင်ငံရဲ့ပြီးခဲ့တဲ့ UPR တုံ့တက်မှုကာလကနေအခုချိန်တွင်သိသာထင်ရှားတဲ့ပြောင်းလဲမှုတွေအတွက်ကြိုဆိုပါတယ်ဒါပေမဲ့အဓိကစိန်ခေါ်မှုတွေကျန်နေသေးဖြစ်ပြီးနောက်ဆုံးအစီရင်ခံစာမှာတကယ့်စစ်မှန်တဲ့တိုးတက်မှုတွေတွေ့ချင်ပါတယ်ဥပမာဒေသရဲတပ်ဖွဲ့တွေကဘ ਹੁ အစုရရဲ့ကြီးကြပ်မှုအောက်မှာရှိမနေတာမျိုးပါစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေရလက်နက်ကင်အဖွဲ့တွေကိုပြည်ထရေးနဲ့နေဆက်လုံခြုံရေးဝန်ကြီးဌာနကနေကင်တွယ်နေတာဖြစ်ပါတယ်တရားရေးဌာနကလည်းအခုထိအကြမ်းလိုက်စားမှုတွေရှိနေပါတယ
်ဒါအပြင်မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတွေရာနဲ့ချီပြီးရှိနေတာနိုင်ငံရေးတက်ကြွလှုပ်ရှားသူ400လောက်ရာဇဝတ်မှုတွေနဲ့တရားရင်ဆိုင်နေရတာလက်နက်ကင်အဖွဲ့၈ဖွဲ့နဲ့အပြစ်ခံရစဲစာချုပ်ချုပ်ဆိုနိုင်ပေမဲ့အခုထိတိုက်ပွဲတွေဖြစ်ပွားနေတာနဲ့တိုက်ပွဲဖြစ်တဲ့ဒေသတွေမှာဒေသခံတွေလူခွင့်အချို့ဖောက်ခံနေရတာတွေကိုပါထောက်ပြဝေဖန်ခဲ့ကြပါတယ်
။ဒေါခင်မျိုးသက်ပြောပြသွားတာပါ။အခုလိုဂျနီဗာကလူခွင့်ရေးကောင်စီအစည်းအဝေးကိုမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ပါဝင်မြန်မာလူခွင့်ရေးအဖွဲ့အစည်းတွေတက်ရောက်နေတဲ့အချိန်မှာပဲနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့အမျိုးသမီးညီလာခံကိုတက်ရောက်လာတဲ့မြန်မာလူထုအခြေပြုအဖွဲ့အစည်းတွေကလည်းအစိုးရအသစ်လက်ထက်ငင်းငယ်ရေးတိဆောက်မှုလုပ်ငန်းစဉ်တွေမှာအမျိုးသမီးအရေးအတွက်များများတန်းတူပါဝင်ခွင့်ရရေးတောင်းဆိုလိုက်ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင် အကျဉ်း60မြောက် CSW ခေါ်ကုလသမဂ္ဂအမျိုးသမီးညီလာခံကိုမတ်လ14ရက်နေ့ကနေ24ရက်နေ့အထိနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတာပါ။အဲ့ဒီညီလာခံကိုမြန်မာနိုင်ငံကကြားမှဒန်းတူညီမကြီးကိုရဲ့အပါအဝင်အခြားအမျိုးသမီးရေးရာလှုပ်ရှားသူတွေလည်းတက်ရောက်နေကြပါတယ်။ဒီညီလာခံမှာအမျိုးသမီးတွေအပေါ်အကျန်းဖတ်မှုရက်တန်ရေးအမျိုးသမီးတွေရဲ့လုံခြုံရေးငြိမ်းချမ်းရေးကိစ္စရပ်တွေပါဝင်တဲ့ကုလသမဂ္ဂရဲ့ရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်ရေးဆွေးနွေးနေကြတာပါမြန်မာနိုင်ငံမှာလည်း NLD အစိုးရတဲ့လက်ထက်အရင်ဆုံးအကောင့်ထဲပေါ်မဲ့ကိစ္စဟာငြိမ်းချမ်းရေးတိဆောက်ရေးဖြစ်တယ်လို့ဒေါက်ဆန်းစုကြည်ပြောဆိုထားတာကြောင့်အခုလိုတိုင်းပြည်အတွက်အရေးကြီးဆုံးလုပ်ငန်းစဉ်မှာအမျိုးသမီးတွေပိုးပြီးပါဝင်ခွင့်ရရေးလိုအပ်နေကြောင်းကုလသမဂ္ဂအမျိုးသမီးညီလာခံကိုတက်ရောက်နေတဲ့ကြားမဒန်းတူညီမကြီးကိုရဲ့ညွှန်ကြားရေးမှူးဒေါ်မီစပယ်ဖြူက VOE ကိုပြောပါရစေ
။အဲ့တော့အစိုးရအနေနဲ့ဒီနိုင်ငံရဲ့အရေးကြီးလာတဲ့ရေရှည်တည်ဆောက်ခံရတဲ့ညီချမ်းရေးဖြစ်စဉ်ကြီးမှာတကယ်ပဲစစ်မှန်တဲ့ညီချမ်းရေးဖြစ်ဖို့အတွက်အမျိုးသမီးတွေရဲ့အသံအမျိုးသမီးတွေရဲ့ပါဝင်မှုကိုအလေးနက်ထားပြီးတော့ဥပဒေပြောင်းရွှေ့ချင်ပါတယ်။အနည်းဆုံး300ရာခိုင်နှုန်းပေါ့နော်အမျိုးသမီးတွေကိုဌာနတိုင်းဌာနတိုင်းမှာပါဝင်ခွင့်ပြုဖို့အတွက်ကျမတို့တောင်းဆိုနေပါတယ်ဆက်ပြီးလည်းတောင်းဆိုသွားမှာပါ
အစိုးရတက်မှာပါမယ်ဝင်ကြီးဌာနပေါင်း20ခုထဲမှာအမျိုးသမီးရေးရာနဲ့လူငယ်ရေးရာဝင်ကြီးဌာနမျိုးတွေမပါတဲ့အပေါ်ဝေဖန်မှုတချို့ထွက်ပေါ်ခဲ့ပြီးမြဲအမျိုးသမီးအဖွဲ့တွေအနေနဲ့တော့အမျိုးသမီးရေးရာဝင်ကြီးဌာနဆိုပြီးတည်တံ့ရှိဖို့မလိုအပ်ဘူးလို့မြင်ကြောင်းဒေါ်မီစပယ်ဖြူကဆိုပါတယ်
အဲ့တော့အမျိုးသမီးအရေးဆိုတာတကယ်တော့စီးတန်စဉ်းစားရမယ့်အရေးမဟုတ်ပါဘူး။အမျိုးသမီးတွေဒီဒီနိုင်ငံရဲ့လူဦးရေချက်ဝက်ဖြစ်တယ်လို့ဒီနိုင်ငံသားတွေကနိုင်ငံသားတွေဖြစ်တဲ့အတွက်ကြောင့်ကျမတို့တွေဟာသူတို့ရဲ့အရေးကိစ္စတွေကိုစီးတန်ဝင်ကြီးဌာနတစ်ခုအနေနဲ့ဆောင်ရွက်တာမျိုးမဟုတ်ဘဲနဲ့ကျမတို့ဟာလုံသမျှအလုပ်တိုင်းမှာအမျိုးသမီးတွေအတွက်ပါကျမတို့ကထည့်သွင်းစဉ်းစားတဲ့မဟာဗျူဟာမျိုးကိုကျမတို့ကပို့ပြီးတော့လိုလားပါတယ်။အဲ့တော့အမျိုးသမီးရဝင်ကြီးဌာနရှိဖို့မလိုပါဘူး။ပါစီဖို့လုံးနေတာလေဆိုတော့နိုင်ငံတော်အဆင့်အမျိုးသမီးတွေရဲ့အရေးတာမဒန်းတူညီမရေးကိုဟိုနိုင်ငံတော်အဆင့်တာဝန်ယူဆောင်ရွက်ပေးမဲ့ကော်မရှင်မျိုးပေါ့နော်ကျမတို့ကတော့တာမရေးရာကော်မရှင်ပေါ့ Gender Equality Commission လိုမျိုးကိုကျမတို့ကထားစီစဉ်တယ
်ဒါအပြင်မြန်မာနိုင်ငံမှာမရှိသေးတဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေကို NLD အစိုးရတည်လက်ထက်မှာနိုင်ငံတကာစံနှုန်းတွေနဲ့အညီအပြည့်အစုံပြဋ္ဌာန်းပေးဖို့တောင်းဆိုကြောင်းဒေါ်မီစပယ်ဖြူကပြောပါရယ
်ကျမတို့အမျိုးသမီးအရေးဆောင်ရွက်တဲ့အဖွဲ့တွေအနေနဲ့ကျမတို့မှာစိုးရိမ်ပူပန်မှုတစ်ခုရှိပါတယ်အဲ့ဒါကတော့ဒီအမျိုးသမီးများပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းဟာအမျိုးသမီးတွေကိုဇေနီယာမှာနေတဲ့အမျိုးသမီးပဲဖြစ်ဖြစ်ဘယ်လိုအမျိုးသမီးပဲဖြစ်ဖြစ်ဘယ်သူကပဲအကြမ်းဖက်ဖက်ဥရီနဲ့ချစ်ချစ်ရောက်ရောက်အကာအကွယ်ပေးနိုင်ဖို့အတွက်ရည်ရွယ်ချက်နဲ့ကျမတို့ကဆွဲနေတာဖြစ်တယ်။အဲဒီအတွက်ကြောင့်စီတော်လိုမျိုးပေါ့နော်ဒီအပြည့်အစုံရာသဘောတူစာချုပ်တွေအာစာချုပ်စာနှုန်းတွေနဲ့ကိုက်ညီတဲ့ဥပဒေပြဋ္ဌာန်းချက်တွေကိုစစ်စစ်တတ်တဲ့ဥပဒေမူကြမ်းအစ်စ်ထဲမှာကျမတို့ကပါဝင်လာစေချင်တယ်။အခုတက်လာမယ့်အစိုးရစစ်အနေနဲ့လည်းလေးလေးနက်နက်စဉ်းစားပြီးတော့ဒီဥပဒေအစ်စ်ကိုလည်းပြဋ္ဌာန်းချက်တွေကိုလည်းကိုက်ညီအောင်ကျမတို့ကတော့ဒီစဲအတိပြုတ်တက်ခံပေးစေတင်နေပေါ့နော
်ကုလသမဂ္ဂအမျိုးသမီးညီလာခံအဖွဲ့မိကွန်းပြောကြားခဲ့တဲ့အတွေ့အမှုချုပ်ဘန်ကီမွန်းကလည်းအမျိုးသမီးနဲ့မိန်းကလေးတွေအတွက်မညီမျှမှုမတရားမှုစတာတွေဟာဒီကဘာကြီးမှာအပြည့်အဝရှိနေသေးပဲလို့ပြောကြားခဲ့ပါတယ်ရှင်
ဒီထက်ကန်သမရဦးထင်ကျော်ဦးဆောင်မဲ့ဆိုရဖွဲ့တည်းရဲ့ဝန်ကြီးဌာနအရေးအတွက်စီရင်ထွက်လာပါပြီအခုအရေးအတွက်ထက်ဝန်ကြီးဌာနတွေရှော့ချထားတာကြောင့်အခုအစိုးရအဖွဲ့တွေမှာပါမယ့်အစိုးရအဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာတည်းပိုပြီးနှဲတော့မှာပါဒီအစိုးရတဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ် VOE ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့လဲထပ်မံဖိတ်ခေါ်ပါရစေ။တောက်ကြနေနေခင် VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။ လွတ်တော်ဖွံ့ဖြိုးတိုးတက်ရေးကိုတာဝန်ယူဆောင်ရွက်မဲ့လွတ်တော်အဖွဲ့မှဒေါင်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တာဝန်ယူလိုက်ပါပြီ။လွတ်တော်အမတ်တွေအပြင်လွတ်တော်ဝန်ထမ်းတွေအတက်ပါအရေးအချင်းမြင့်တင်ရေးလုပ်ငန်းတွေကိုကြီးကျက်ဆောင်ရွက်သွားမှာဖြစ်ပြီးတက်မတော်သားကိုယ်စားလှယ်တွေလည်းပူးပေါင်းပါဝင်လာမယ်လို့လည်းမျှော်လင့်ထားပါတယ်။မတ်တင်ကီထိုက်ကစူးစီးပြောပြမှာပါရှင
်။လွတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ကိုပြည်သူ့လွတ်တော်ကဖွဲ့စည်းလိုက်ပြီးအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတာဝန်ယူပါတယ်။လွှတ်တော်အမတ်တွေလွှတ်တော်ဝန်ထမ်းတွေရဲ့ဥပဒေပြုရေးနဲ့ဘာသာစကားဆိုင်ရာအရေးအသွေးတွေတိုးတက်လာစေဖို့အတွက်ဒီအဖွဲ့ကတာဝန်ယူဆောင်ရွက်မယ်လို့အတွင်းမှဦးဖြိုးစရာတော်ကပြောပါတယ
်။ဒီကော်မတီရဲ့အဓိကရည်ရွယ်ချက်ကတော့လွှတ်တော်ကိုယ်စားလှယ်တွေရောလွှတ်တော်ထဲမှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေရောအားလုံးရဲ့ဒီအရေးချင်းမြင့်တင်ရေးအတွက်ကိုအဓိကဥစားပြီးလို့လုပ်ကန်ဆောင်ရွက်မယ်အဖွဲ့ပါဗျာ။ဟုတ်တော့ကိုယ်စလေအားလုံးအတွက်ကိုပါပဲကျွန်တော်တို့ရေရေသွေးနဲ့တင်ရေးကိစ္စရတဲ့လုပ်ငန်းဆောင်ရွက်မှာပါခင်ဗျ။ညမှာဒီခုနကကျွန်တော်ပြောသလိုပေါ့နော်လွှတ်တော်ကိုယ်စလေဒီပြင်မကပါဘူးဗျ။လွှတ်တော်ထဲမှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေအတွက်ကိုလည်းလုပ်ငန်းဆောင်ရွက်ပါတယ်။အခုတစ်ခါမှဆိုလို့ရှိရင်လည်းဒီလွှတ်တော်ပထမဆက်စားခြင်းလုပ်ခဲ့တဲ့ဒီ induction program ပေါ့နော်ဒီဟာဆိုလို့ရှိရင်လည်းဒီအဖွဲ့နဲ့ဖွဲ့သေးပြီမယ်လေအဲဒီလုပ်ငန်းဆောင်တာရဲ့အစစအမြင်နဲ့ဒီ induction program လုပ်ခဲ့တာလေဟိုလွတ်တော်ကိုယ်စားလှယ်တွေရဲ့အင်္ဂါရေးသွေးစစ်ဆေးမှုအစရတဲ့အရာမျိုးတွေတော့လုပ်ခဲ့ပြီးသားပါဗျာ
ဒေါက်တာဆန်းစုကြည်ဦးဆောင်ပြီးအဖွဲ့ဝင်၈ဦးရှိတဲ့လွတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့မှာတော့အမျိုးသားလွတ်တော်ပြည်သူ့လွတ်တော်နဲ့ပြည်ထောင်စုလွတ်တော်ညွှန်ကြားရေးမှူးချုပ်တွေလည်းအဖွဲ့ဝင်ဖြစ်ပါဝင်ပါတယ်နိုင်ငံတကာဘက်ကအကူအညီတွေကိုအဓိကစီမံခန့်ခွဲသွားမယ်လို့လည်းအတွင်ရေးမှူးဦးဖြိုးစရာတော်ကပြောပါတယ်
အခုကျွန်တော်တို့ကအရေးအကြီးဆုံးလို့ပြောရမယ့်ကိစ္စရပ်တွေကဒီလွတ်တော်တက်တန်းအတွင်းမှာအခြားအခြားသောနိုင်ငံတကာအဖွဲ့အစည်းတွေကဒီလွတ်တော်တက်တန်းအတွင်းကူညီခြင်းနဲ့ကိစ္စရပ်တွေရှိတယ်။ဒါပေမဲ့သူတို့ကူညီခြင်းနဲ့ကိစ္စရပ်တွေကတစ်ခုနဲ့တစ်ခုထပ်နေတာမျိုးတွေတစ်ခုနဲ့တစ်ခု overlap ဖြစ်နေတဲ့ပုံစံမျိုးတွေဒါတွေမဖြစ်အောင်ညှိနှိုင်းပြီးတော့လုပ်ကဲဆောင်ရွက်ဖို့အတွက်ကိုကျွန်တော်တို့ပထမအဦးဆုံးစပြီးတော့ဆောင်ရွက်မှာပါ။ကျွန်တော်တို့ကတော့အပြင်မှာတွားပြီးတော့လေ့လာတယ်ဆိုတာထက်ဒီမှာလာပြီးတော့သင်တန်းတွေတော့လည်းကောင်း workshop တွေတော့လည်းကောင်းဒီဟိုဆက်ပါတော့ဟိုအရေးသွေးမြင့်တဲ့မြေစာရတွေတော့လည်းကောင်းအဲ့ဒါတွေကိုတော့ပို့ပြီးတော့အားပေးပါတယ်။နောက်ဆုံးလည်းတော့ကိုယ်စားလှယ်တွေကိုအခြားနေရာတွေကိုလွှတ်ရတာထက်စားလို့ရှိရင်ဒီကိုလာပြီးတော့ဒီ workshop တွေလုပ်နိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့လည်းများများတက်နိုင်သလိုပို့ပြီးတော့လည်းဦးပေါင်းပါဝင်မှုများလာနိုင်ပါတယ်။အဲ့ဒါတော့ကြောင့်ဟိုအပြင်ကိုလွတ်တဲ့တန်တန်းတွေကလည်းရှိကောင်းရှိမှာပါဒါပေမဲ့လည်းဒီလွတ်တော်အတွင်းထဲမှာနောက်ပြီးတော့နိုင်ငံအတွင်းထဲမှာပေါ့ဗျာဒီအဲ့ဒီဟာကိုတော့ပို့ပြီးတော့လုပ်ကဲဆောင်ရွက်ဖို့ကျွန်တော်တို့ကြိုးစားပါတယ်ဗျာ
လွတ်တော်ဆွေးရင်မြင့်တင်ရေးလုပ်ငန်းတွေမှာရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေဒီမဟုတ်ပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခံတဲ့တပ်မတော်သားကိုယ်စားလှယ်တွေလည်းနောက်ပိုင်းမှာပူးပေါင်းပါဝင်လာဖို့ကိုလည်းမျှော်လင့်တဲ့အကြောင်းဦးဖြိုးစရာတော်ကပြောပါတယ်
ဒီကနေ့လွတ်တော် induction program မှာဆိုလို့ရှိရင်တော့တမတော်သားကိုယ်စားလှယ်တွေကအကုန်တက်ရောက်မှုတော့မရှိဘူးဒါပေမဲ့တမတော်သားကိုယ်စားလှယ်တွေအရေးပူဇော်ပြုအနေနဲ့တက်ရောက်တဲ့အမျိုးတွေတော့ရှိပါတယ်ဒါပေမဲ့ now comedy alike လုပ်ပိုင်ဆောင်ရွက်တဲ့သင်တန်းတွေတော့လည်းကောင်း workshop တွေတော့လည်းကောင်းအဲ့လိုနေရာမျိုးမှာဆိုလို့ရှိရင်တော့ယခုထက်ပိုပြီးတော့ပူပေါင်းပါဝင်လာမယ်လို့တော့ကျွန်တော်အနေနဲ့ညွှန်လင့်ပါတယ်ကြာ
လွတ်တော်တွေအများစုအနိုင်ရပြီးတမရနဲ့ဒုတိယတမရတွေရွေးကောက်တင်ပြနိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့လာမယ့်နိုင်ငံရေးအခင်းအကျင်းတင်မှာဘလို့အခန်းကဏ္ဍကပါဝင်လာမလဲဆိုတဲ့အပေါ်စိတ်ဝင်စားစောင့်ကြည့်နေကြချိန်မှာအခုလိုလွတ်တော်အဖွဲ့တစ်ခုရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူတဲ့အကြောင်းထွက်ပေါ်လာတာလည်းဖြစ်ပါရဲ့ရှင်
။မတ်တင်ကီထိုက်ပြောပြသွားတာပါ။ဒီသတင်းနဲ့တစ်ဆက်သေး MPC လို့ခေါ်တဲ့မြမငင်းကျေးရေးစင်တာရဲ့အလားအလာကိုလည်းနားဆင်ရမှာပါ။ဒီလကုံမှာ EU ဥရောပသမဂ္ဂက MPC ပေါ်ငွေကြေးထောက်ပံ့မှုတွေရပ်ဆိုင်းတော့မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲငင်းငင်းရေးရရှိဖို့အလားအလာကမြန်မာစစ်တပ်ရဲ့သဘောထားအပေါ်မှာပဲမူတည်နေတယ်လို့တိုင်းရင်းသားကောင်းဆောင်တအူက VOA ကိုပြောပါတယ်။မနက်နာချမ်းကဆက်ပြီးတော့ပြောပြမှာပါရှင်
။နှစ်ပေါင်း60နီးပါးကြာပြည်တွင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငင်းငင်းရေးရဖို့အတွက်ဂျောင်းဝင်ညှိနှိုင်းဆောင်ရွက်ပေးရတယ်MPC မြန်မာငင်းငယ်စင်တာကိုမတ်လ31ရက်နေ့ကစပြီး EU ဥရောပသမဂ္ဂကငွေကြေးထောက်ပံ့မှုရပ်ဆိုင်းတော့မှာဖြစ်တယ်လို့ MPC နဲ့နှီးဆက်သူတူက VOA ကိုပြောပါတယ်2012ခုနှစ်နှစ်ကုန်ပိုင်းမှာစတင်ဖွဲ့စည်းခဲ့တဲ့ MPC ကို Peace Donor Support Group နဲ့ Norway ခြေဆိုင်မြန်မာ Peace Support Initiative တို့က
$20 တန်းနဲ့ချီထောက်ပံ့ကူညီနေတာဖြစ်ပြီးတော့ PDSG အဖွဲ့ထဲမှာတော့ EU ဥရောပသမဂ္ဂကုလသမဂ္ဂဩစတြေးလျဗြိတိန်နဲ့ကမ္ဘာပံတို့ပါဝင်ကြတာပါမြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအနိုင်ရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတကဧပြီလ1ရက်နေ့မှာတရားဝင်စတင်တာဝန်ယူတော့မှာဖြစ်တာမို့ဥသိမ်းဆိုင်အစိုးရလက်ထက်မှာဖွဲ့စည်းခဲ့တဲ့ MPC အပေါ် EU ဥရောပသမဂ္ဂကနေဥသိမ်းဆိုင်အစိုးရတက်တန်းကုံဆုံးမဲ့မတ်လ31ရက်နေ့ကစပြီးငွေကြေးထောက်ပံ့မှုတွေကိုရပ်ဆိုင်းဖို့ဆုံးဖြတ်ခဲ့တာပါဒါပေမဲ့လည်း NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမကြသေးခင်ကပဲ MPC အဖွဲ့ဝင်တချို့နဲ့တွေ့ဆုံခဲ့ပြီး MPC ရဲ့ဆောင်ရွက်ချက်တွေကိုအတိမတ်ပြုလက်ခံတဲ့အကြောင်း NLD ဦးဆောင်တဲ့အစိုးရတက်လက်ထက်မှာ MPC ကိုဆက်လက်ထားရှိမှာဖြစ်တဲ့အကြောင်းနဲ့ MPC ရဲ့လုပ်ငန်းတွေအားလုံးကိုပြန်လည်သုံးသပ်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့လည်း MPC နဲ့နှီးဆက်သူတူဦးက VOA ကိုပြောပါတယ်။ကရင်မျိုးသားစီယုံ KNU ဒုက္ကဋ္ဌနော်စီဖိုရာစိန်ကတော့မြန်မာပြည်ပြည်ပြောင်းလဲရေးမှာတိုင်းရင်းသားလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးရဖို့ကအဓိကအခန်းကဏ္ဍတစ်ခုမှာပါဝင်နေတဲ့အတွက် NLD အစိုးရအနေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးရဖို့စွမ်းဆောင်ရမှာမြန်မာစစ်တပ်ဘက်ကဘလောက်ပူးပေါင်းဆောင်ရွက်မလဲဆိုတဲ့အပေါ်မူတည်သေးတယ်လို့အခုလိုပြောပါတယ်။
အဲ့ဒါနဲ့ငါကဖြစ်ဖြစ်ကြောင်းလည်းဘုအတွေ့ကြတာဒါကညီဆိုင်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အခက်ကတတ်ဖြစ်ဖြစ်တယ်။ညီဆိုင်နဲ့ပတ်သက်ပြီးတော့အစ်တကလည်းဒီအစိုးရလက်ထက်မှာပါလေ။ဒါရအနာကရှိသေးတဲ့အဲ့တော့ဘယ်လောက်ထိလုံနိုင်မလဲဆိုတာကအဲ့ဒါအကြည့်ပါဖြစ်တယ
်။ဒါအပြင်တိုင်းရင်းသားလက်နက်ကင်တွေနဲ့ငင်းငယ်ရေးဆွေးနွေးဖို့ဦးသိန်းစိန်ဆိုရလက်ထက်မှာဖွဲ့စည်းပြီးပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်ခဲ့တဲ့ UPWC ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့ UPCC ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီကိုလည်းတရားဝင်ဖြတ်သိမ်းရမှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းပေါင်း18ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့အပြစ်ခတ်ရဆက်ရေးဆွေးနွေးချိန်တိုင်းအဓိကအခန်းကဏ္ဍကပါဝင်ခဲ့တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့ UPWC နဲ့ UPCC တို့ကိုတရားဝင်ဖြတ်သိမ်းတဲ့အချိန်ကြာရင် MPC မှာဆက်လက်လှုပ်ဆောင်တော့မှာမဟုတ်ဘူးလို့လည်းသတင်းတွေထွက်ပေါ်နေတာပါ NLD အစိုးရတက်တက်လာတဲ့အခါကြာရင်တော့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဆွေးနွေးတဲ့အခါ NLD ပါတီဝင်ဒေါက်တာတင်မျိုးဝင်းကစိတ်ဆက်ညှိနှိုင်းရေးမှုဖြစ်လာနိုင်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်လက်ရှိသမရဦးသိန်းစိန်ဆိုရတက်တန်း9နှစ်တာကာလအတွင်းပြည်တော်စုဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ပါဝင်တဲ့ UNFC တို့အကြားတနိုင်ငံလုံးအပြစ်ခတ်ရစေရရှိဖို့ဆွေးနွေးကြကြရမှာအခုချိန်ထိတော့တိုင်းရင်းသားလက်နက်ကိုင်10ဖွဲ့နဲ့ပဲတနိုင်ငံလုံးအပြစ်ခတ်ရစေကိုလက်မှတ်ရေးထိုးနိုင်သေးတာလည်းဖြစ်ပါတယ်။ဒါကြောင့် NLD ဦးဆောင်တဲ့အစိုးရတက်လက်ထက်ကြရင်တော့ကြံတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါတနိုင်ငံလုံးပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ပြီးငြိမ်းချမ်းရေးကိုအောင်မြင်မြင်ဖော်ဆောင်နိုင်ဖို့အတွက်အများကမျှော်လင့်နေကြတာဖြစ်ပါတယ်။နယ်မြေစိုးမိုးရေးကိုအဓိကကင်ဆွဲထားတဲ့မြန်မာတပ်မတော်အနေနဲ့ NLD အစိုးရလက်ထက်မှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရဖို့အရင်ထက်ပိုပြီးတော့လူလူလာလာနဲ့လှုပ်ဆောင်လာနိုင်သလားဆိုတဲ့အပေါ်မှာတော့ KNU ဒုဥက္ကဋ္ဌနော်စီဖိုရာစိန်ကစစ်တပ်ကအရင်တိုင်းသူတို့ရဲ့မူကိုကင်ဆွဲထားတဲ့အတွက်ဒီမူကိုမပြင်ဘဲနဲ့တော့ငကိုအတိုင်းပဲဆက်သွားမှာပဲလို့ပြောဆိုခဲ့တာဖြစ်ပါတယ်။မကြသေးခင်ကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေ NCA ကိုလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့တက်မတော်အပေါ်တန်တရားစိတ်မထားပဲဒီအဖွဲ့တွေရဲ့ဆန္ဒအတိုင်းအချိန်မရွေးလက်မှတ်ရေးထိုးနိုင်ဖို့တကားဖွင့်ထားတယ်လို့ပြောဆိုထားပေမဲ့အစိုးရဘက်ကနေတိုင်းရင်းသားအဖွဲ့6ဖွဲ့ကိုတော့ NCA မှာလက်မှတ်ထိုးခွင့်မပြုခဲ့ပါဘူးဒီအဖွဲ့တွေထဲမှာကိုကန်တပ်ဖွဲ့တောင်းပလောင်တပ်ဖွဲ့ရခိုင်တက်မတော်စတဲ့အဖွဲ့တွေပါဝင်ကြပါလိမ့်ရှင
်မနက်နာချမ်းပြပြသွားတာပါမကြာခင်မှာတော့တောက်ကြနေနနက်ခင်းတိုင်းတင်ဆက်နေတဲ့ကျမရေးကဏ္ဍတိုင်းရင်းသတင်းလွှာတို့ကိုထုတ်လွှင့်ဖို့ရှိပါတယ်။ VOA မြန်မာပိုင်းရဲ့တောက်ကြနေနနက်ခင်းအစီအစဉ်တွေကိုအင်တာနက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 kHz 12123လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါဘိုးရေဝင်သွားလို့တကြီးရဘိုးရေအိုင်အက်စ်ပို့လို့အဘရန်ဂျာကပါဘူရီဂျာအပယ်နီဘောပေါက်ပြီးတော့နှလုံးအရေးဝိုင်းကြတ
ယ်ဒါကတော့နှလုံးရောဂါအကြောင်းတည်ကောင်းစရာတွေကိုပြောပြထားတဲ့ကျန်းမာရေးကဏ္ဍမှာသောရရှင်နေအပြည့်စုံနားဆင်ရမှာပါအဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှုရှိပါတယ်အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အစုံကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ်
။ Achilles heel
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနှောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင်။Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနှောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနှောက်နေရာမှာတော့ရေမထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ ठी ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာယီဖွဲ့ဆိုထားတာဖြစ်ပါလေ။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနှောက်ကိုမျှားနေပြင်ပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန္တာယီပါဒါကြောင့်လူတူဦးဟာဘယ်လောက်ပဲပြည့်စုံပြည့်စုံဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ကွက်ကွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know thisBut Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ထုတ်လွှင့်နေပါတယ်ရှင်။Asia 77 ဂျူဒူကနေဖန်ယူကြည့်ရှုနိုင်ကြပါတယ်။အခုတော့ကျမ်းမာရေးကဏ္ဍနားဆင်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာနှလုံးဝင်းကျင်ရေဝိုင်းလာပြီးမိုးကြက်တဲ့ရောဂါဖြစ်လေရှိပေမဲ့အချိန်မီကုသနိုင်ရင်အသက်ဆုံးရှုံးမှုမရှိနိုင်ဘူးလို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဒီအကြောင်းနှလုံးခွဲစိတ်ထုကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมคะดร. ขมวิกเนี่ย ကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးနဲ့သွေးကြောယောဂါတွေကအဖြစ်များလာပြီးတော့ဒီအသက်အန္တရာယ်လည်းကြီးလာတာကြောင့်ဒီနှလုံးအရေးပေါ်ဖြစ်တဲ့ပြဿနာတွေထဲမှာအဖြစ်များတာတွေဖြစ်တဲ့နှလုံးသွေးကြောကျင်းတဲ့ယောဂါနဲ့လေးဘက်နာယောဂါကြောင့်ဒီနှလုံးအဆုရှင်တွေပျက်စီးတဲ့ယောဂါတွေကြောင့်ကျွန်တော်တို့အရင်အခေါက်တည်းကပြောခဲ့ကြရတယ်ပေါ့ဆရာနော်ဒီတစ်ခေါက်တော့ဆရာကြီးနောက်စိုးရင်စရာတစ်ခုဖြစ်တဲ့နှလုံးပတ်ဝန်းကျင်မှာရေတွေဝိုင်းပြီးတော့နှလုံးပေါ်ဖိပြီးတော့ပေါ့ဆရာနော်တင်းကျပ်လာတဲ့ယောဂါကြောင့်ဆက်ပြောအောင်ဆရာအဲ့ဒီတော့ဒီကာရီတမ်ပနတ်လို့ခေါ်တဲ့ဒီနှလုံးကိုရေတွေဝိုင်းဖိတဲ့ယောဂါကကျွန်တော်တို့နိုင်ငံမှာအဖြစ်များလားဆရာကြီ
းဟာအဖြစ်များတယ်ဆိုတာလေကျွန်တော်တို့မကြာခဏတွေ့နေရတဲ့ယောဂါတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂါကဘာကြောင့်အထူးဖြစ်ရလဲဆရာ
အမျိုးမျိုးရှိပါတယ်ပိုးရေဝင်သွားလို့ပက်တီးရီးယားပိုးရေဗိုင်းရပ်စ်ပိုးလို့အဘရန်ဂျက်ကပ်ပါပိုးရေကြောင့်အသေးအနီးပိုးပေါက်ပြီးတော့နှလုံးအရေးဝိုင်းကြတဲ့ပြဿနာတွေဖြစ်တတ်ပါတယ်အများအကြည့်အောင်ပြောရရင်တော့နှလုံးကရေငေါင်းထဲမှာလွတ်လွတ်လပ်လပ်နေနေတာမဟုတ်ပါဘူးဒီမှာအိတ်တေးဆိုရတယ်အိတ်ထဲမှာသာသူကလွတ်လပ်စွာမမှန်ခုံနေခြင်းဖြစ်ပါတယ်အဲ့ဒီအိတ်ကလေးနဲ့ငလုံးရဲ့စားရမှာအရေးတွေအတိုက်ရောက်တော့သဘာဝအရာလေးရှိပါလေ။ဒါပေမဲ့သင်္ခါရဲညာလာပြီးတော့ငလုံးကိုသူကဝိုင်းပြီးတော့ဖိထားတယ်ဆိုတော့ငလုံးကမြားကျလာတတ်တဲ့သဘောလေးရှိပါလေ။အမှန်တကယ်မှာတော့ဒီဘက်တီးရီးယား infection တွေကြောင့်ပိုးဝင်တာတွေကြောင့်ဖြစ်ရတာအပြင်အခြားအကြောင်းတွေလည်းအများကြီးရှိပါလေ။ဥပမာဆိုတော့ autoimmune ကိုရဲ့ယောဂါကြီးကျန်စားကြောင်ဖြစ်တဲ့ယောဂါရီတခြားအထူးကြံရရတဲ့ယောဂါရီအဲ့ဒီပေါ်ကြောင့်လေနှလုံးပေးမှာသွေးရည်ဝိုင်းပြီးတော့ဖြစ်လာတဲ့ပြဿနာတွေဖြစ်တတ်ပါလေ။ဆိုတော့ဒီအားကဖြစ်လာတဲ့အခါမှာပုံမှန်အားဖြင့်တော့မျိုးနှစားရှိပါလေ။အမျိုးကတော့မာကြောက်ကအားနဲ့ပါတဲ့လူတွေမှာယူရီးယားခေါ်တဲ့လူတွေမှာနှလုံးပဝေးခြင်းမှာရည်ရည်ဝိုင်းလာတာရှိတတ်ပါလေ။အဲ့လိုဝိုင်းလာလို့ရှိရင်ဘာတကယ်ဒီဒီပြည်လာတဲ့အတွက်ကြောင့်နှလုံးကကြီးလာကြီးလာဒေးပါဝင်ကျင်ပါလို့ဒီနှလုံးရဲ့အရေးကတမမှကြီးလို့ရှင်လည်းကြီးလာတယ်အဲ့ဒါကြတော့ဒီကခန္ဓာရေးရှိပါလေအဲရုပ်ရည်ကြီးနှလုံးရဲ့ဒေးပါဝင်ကျင်မှာအရေးကြီးဝိုင်းလာပြီဆိုလို့ရှိရင်တော့နှလုံးရဲ့လူမဆောင်တာတွေကိုဒီကမလုံနိုင်တော့ဘဲနဲ့နှလုံးကပိတ်နေတဲ့အခါမျိုးကြလို့ရှိရင်တော့တော်တော်လေးဆိုးတဲ့အခြေအနေရောက်သွားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာပိုဆိုးတာကတော့ဆရာကပြောတဲ့ဒီရုတ်တရက်နှလုံးနားမှာရှိဝိုင်းလာတော့ပါဆရာเนาะတဖြည်းဖြည်းချင်းထပ်စားလို့ရှင
်ဟုတ်ကဲ့
ပါဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဆရာကြီးအခုလိုဖြစ်လာလို့ရှင်ဆရာเนา
ะဟုတ်ကဲ့
သိနိုင်တဲ့လက္ခဏာပါဆရာเนาะအရေးကြီးဆုံးကတော့စောစောသိပြီးတော့စောစောကုနိုင်ပြီးတော့အရေးကြီးတာပါဆရာ
ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့စောစောစီစီသိနိုင်တဲ့လက္ခဏာဆရာရှိလားဆရာအခုလိုရုတ်တရက်မဖြစ်ခင်မှာပေါ့
ကျွန်တော်တို့ဒီသေးညာချင်းအပိုင်းမှာတော့သိနိုင်တဲ့လက္ခဏာတွေရှိပါလေဒါပေမဲ့အဓိကအားဖြင့်ဆိုလို့ရှိရင်တော့အင်းတွင်ဓာရီအနေနဲ့ပေါ့ဒီလိုဆိုတော့ခြေနောက်ကြလည်းမလွယ်ပါဘူးသို့တော်လည်းပဲခြေနိုင်ကြီးရှိတယ်ဆိုတာကိုခံရဖြစ်ပေါ်ရတယ်ကတော့ဒီတယောက်ကရုတ်တရက်အသက်ရှူကျလာတတ်ပါလေသူကတာမန်ကျတာလည်းမတူဘဲနဲ့နှလုံးတွင်းဝင်ကန်းနေပြီးပါပိပိလာတဲ့အတွက်ကြောင့်နှလုံးလေးကိုတွင်းမှုနိုင်ကြကြောင်းတွေးကြောတွေတင်းပြီးတော့မျက်နှာတွေဟာရည်ရဲပြီးတော့အခါလေမျက်နှာကြီးကပြပြီးတော့တင်းနေတာတွေ့ရပါလိမ့်မယ်နောက်တစ်ခုကလေပင်အကျော်တွေအော်ဒီကလည်းသိရပါလိမ့်မယ်အဲ့ဒီအချက်ကတော့ရုပ်ရည်လည်းတက်ရှူကျက်ပြီးတော့နေရာတိုင်းအခက်လာတယ်အဲ့လိုမျိုးတွေလည်းတွေ့ရတတ်ပါလေအဲ့လိုတွေ့လာပြီဆိုလို့ရှိရင်အိမ်တွေကတော့ဒီလိုဆွတ်ကျက်တဲ့လူတွေတော့ကျွန်တော်ကျင်းနေအများဆုံးဆေးရုံကိုပို့မယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့ဆေးရုံရောက်သွားတဲ့အခါမှာတော့ကျန်းမာရေးကိုစောင့်ရှောက်ပေးနေတဲ့ဂျာဝင်တွေနဲ့ဒီအစိုးရရဲ့နှလုံးဓာတ်တွေပါဒီမှာအနည်းစဉ်ဒီမှာလည်းဖြည့်တွေ့နေတဲ့လူတွေအနေနဲ့ကြည့်ရမယ်ဆိုရင်တော့ဒီဟာအတမရခြေချင်းဖြစ်မှာပါဟုတ်ပါရောက်ရောက်ချင်းဒီလက္ခဏာအသေးလို့ကျန်းမာရေးလို့ဆိုတော့နှလုံးရဲ့အရေးကကြီးနေတာလားတွေ့ရလိမ့်မယ်။နောက်တစ်ချက်ကတော့ ECG လက်ကြည့်တဲ့အခါမှာဗူးတစ်ဆာလဲသွားတဲ့အတွက်ကြောင့်ပြည့်စစ်တဲ့ကနှလုံးကနေကျွန်တော်တို့လက်တို့ဒီလိုစီးသွားတဲ့အပိုင်းတွေမှာနေသွားတဲ့အတွက်ကြောင့်သူကတူကိုကြီးပုတ်နေတာလားတွေ့ရလိမ့်မယ်။နောက်တစ်ခုကတော့ဂူးကိမှာဆိုလို့ရှိရင်တော့ဆေးရုံကြီးတွေအစ်မြင့်ဆေးရုံကြီးတွေကျွန်တော်နားမှာအဲကိုဆိုတဲ့အရေးနဲ့ကြည့်တဲ့ဟာမှကြည့်လိုက်လို့ဆိုရင်တော့နှလုံးရဲ့ဘေးမှာအရေးတွေဝိုင်းနေတာလားတွေ့ရမှာလေ။ဆက်ချင်းအရေးယူပြီးဆောင်ရွက်ရမယ့်ကိစ္စတခုလည်းဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။အခုလိုဒီလက္ခဏာတွေသိလာပြီးဆေးရုံမှာလည်းစစ်နိုင်ပြီဆိုလို့ရှိရင်တော့အရေးပေါ်အနေနဲ့အမြန်ကုသမှုလုပ်နိုင်တယ်ပါဆရာနော်
။ဟုတ်ကဲ့ပါ။
အဲ့တော့ဘယ်လိုကုသမှုမျိုးတွေနဲ့အောင်မြင်အောင်လုပ်နိုင်လဲဆရာ
။နှလုံးကိုအရေးဝိုင်းပြီးအရေးတွေကဖိ ထားပြီဆိုတာတိတာနဲ့တကယ်လည်းအဲ့ဒီအရေးကြီးထုတ်ပေးဖို့ကကျွန်တော်တို့အဓိကတာဝန်ဖြစ်တယ်။အဲ့ဒါကြီးထုတ်ပေးဖို့ဆိုတာကတော့ညီညွတ်အောင်နာနေပြီးတော့အဲ့နဲ့ဆုတ်ပြီးတော့လေအဲ့ဒီအရေးကြီးကိုထုတ်ပြတာတနည်းနောက်တနည်းကညီညွတ်အောက်ကနေပဲခွဲစိတ်ပြီးတော့နှလုံးရဲ့အကာရံပေါ်လေပရိကတ်ရံဒီအဲ့ဒါကိုဖောက်ပြီးတော့အဲ့ဒီကသွေးလိုပါတော့ဟိုကျုပ်နဲ့အနေဆက်ပြီးတော့ထုတ်ပေးတာတနည်းအဲ့ဒါကိုကျွန်တော်တို့ကအမြန်ဆုံးဆောင်ရွက်ပေးရမှာလေအဲ့လိုပေးလိုက်တော့မှဒီကနှလုံးထဲကိုသွေးရောဝင်နေပြီးတော့နှလုံးကလည်းပြန်ပြီးတော့အဲ့ရှိတဲ့သွေးတွေမြင့်တနိုင်မှာဖြစ်တဲ့အတွက်ဒီကြောင့်မှမျက်နှာကျင်းပြီးတော့နေလာပြီးရောပါမယ်လေရင်းကပြီးကြတယ်ရောပါမယ်ဒီကုန်လုံးအားကောင်းလာမယ်ဒီဟာပြောမယ်ဆိုရှင်တော့အရေးပေါ်ပါပဲဒါကအများဆုံးမကောင်းရင်ဆောင်ရွက်မှကလည်းကျွန်တော်တို့ကအသက်နိုင်နေမယ်လို့ယူဆတယ
်ဟုတ်ကဲ့ဆရာအခုလိုဒီဖြစ်တာကိုမြန်မြန်သိပြီးတော့မြန်မြန်ကုနိုင်ဖို့ကအရေးကြီးဆုံးဖြစ်တဲ့နေရာမှာမဖြစ်အောင်ဆရာကြီးကာကွယ်နေတဲ့အနေထားရှိလားခုနဆရာပြောတဲ့ဒီဘက်တီးရီးယားတွေဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်တယ်။နောက်ဒီအော်တိုအင်မျူနိုကင်ဆာတို့ဒီထိခိုက်တန်ရာတွေကြောင့်ဖြစ်တယ်ဆိုတော့ဒီအကြောင်းတွေကိုတစုံတရာသိထားတဲ့အပေါ်မှာကာကွယ်နေတဲ့အနေထားရှော့ချနေတဲ့အနေထားရှိလားဆရာကြီ
း။ဒီလို patient တွေကခုနပြောတဲ့ဒီမျိုးတွေကို cancer patient တွေအဆုတ်ကင်ဆာပေါ့လေဒီအဆုတ်ကင်ဆာတွေပြီးတော့နေရာတွေမျိုးလုံးအတာဟိုဖောက်ပြီးတော့သွားတာတော်တော်လေးဖြစ်နေရပါတယ်။အဲ့တော့တခြားရောဂါရှိတဲ့ patient တွေမှာလည်းfollow up ပါလေမမလာလောက်ပြတာလေကမှတမ်းမှရိုက်ကြည့်မယ်ဆိုလို့ရှိရင်အချိန်လေးက ECG တွေရိုက်ကြည့်မယ်လုံးဝတစ်ခါပြတာလို့ဆိုတယ်ပေါ့ဗျာဒီ follow up ပြမှာအခါအနေဆိုလုပ်ကြည့်ရအားဖြင့်တော့အချိန်ကြီးတွေ့နိုင်နေတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမကြီးခဏပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို mobile app မှာလဲသောရရှင်တွေဖန်ယူနားဆင်နိုင်ပါတယ်ဘလို့ဖန်ယူနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့အသေးစိတ်ကိုလဲကျမတို့ရဲ့ website မှာဖော်ပြထားတယ်လို့ဆက်သွယ်မေးမြန်းမယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ကိုပေးပို့ပြီးတော့မေးမြန်းနိုင်ပါတယ်ရှင်အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အရာရီမြစ်စုံရေကာတာအပါဝင်တခြားရေကာတာစီမံကိန်းတွေရက်ဆိုင်မှုအတွက်ကချင်ဒေသခံတွေစုတောင်းပွဲကျင်းပခဲ့ကြပါတယ်။တနင်္လာရီတိုင်းဒေသကြီးကဘန်းချောင်းကြောက်မီးရွှေစီမံကိန်းကို KNU ကနေပြန်လည်လေးလာစုံစမ်းသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်မွန်ရဲဒေသကတရုတ်စာပေရင်ကျေးမှုအဓိကသုံးစွဲတဲ့တရုတ်နယ်ပွားတွေကိုမြမအစိုးရကနေမုံမုံဗမာတိုင်းရင်းသားလို့သတ်မှတ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအစိုးရသက်အနေနဲ့အရာဝတီမြစ်ပေါ်ကမြစ်ဆုံရေကာတာစီမံကိန်းအပါအဝင်တခြားရေကာတာစီမံကိန်းအားလုံးကိုထောက်ရရဆိုင်းပေးဖို့မတ်လ14ရက်နေ့ကြာရောက်တဲ့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေနဲ့ဂိုင်းကနပေါင်းစုံကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်မြစ်ဆုံစီမံကိန်းပြန်လည်လှုပ်ဆောင်လာမှာကိုဒေသခံတွေကစိုးရိမ်နေပြီးအစိုးရသက်လက်ထက်မှာမြစ်ဆုံစီမံကိန်းထောက်ရရဆိုင်းသွားဖို့မျှော်လင့်နေကြသလိုသူတို့ရဲ့မူလနေရင်းကိုပြန်လည်နေထိုင်ခွင့်ပေးဖို့လိုလားတယ်လို့ဒေသခံတော်လူရာကပြောပါတယ်ဒေသခံတွေဟာအေယာဝတီမြစ်ဆုံစီမံကိန်းကြောင့်တောင်ဖရမလီယံမြစ်ဆုံစတဲ့ကျေးရွာတွေဟာအခုခါမှာအောင်မြင်သာဆံပြကျေးရွာမှာပြောင်းရွှေ့နေထိုင်ကြပါတယ်ဆွတောင်းပွဲကိုမြစ်ချနာမြို့ကအဖွဲ့အစည်းတွေနဲ့ဒေသခံများပြည်သူအယောက်300ကျော်တက်ရောက်ခဲ့ပါတယ်
KNU ထိန်းချုပ်နယ်မြေဖြစ်တဲ့တနင်္လာရီတိုင်းဒေသကြီးထဝယ်ခရိုင်ထဲကပန်ချောင်းကြောက်မီတွဲစီမံကိန်းကြောင်းလူမှုပတ်ဝန်းကျင်ထိခိုက်တဲ့အခြေအနေကို KNU ဘဟုကနေပြန်လည်လေ့လာစုံစမ်းစစ်ဆေးတွားမှာဖြစ်ပါတယ်မတ်လ13ရက်နေ့က KNU ဘဟုကော်မတီဝင်နဲ့ပန်ချောင်းဒေသခံတွေနဲ့အတူလူမှုအဖွဲ့အစည်းတို့ကမဲဆောက်မြို့တွင်တွေ့ဆုံရာမှာပန်ချောင်းကြောက်မီတွဲနဲ့ပတ်သက်ပြီး KNU ဘဟုဘက်ကပြန်လည်စုံစမ်းတွားမှာဖြစ်တယ်လို့တွဲဖက်တွေတွင်ရင်းမှုတက်ပတူစောသောတီပွဲကပြောပါတယ် ကုမ္ပဏီ များက ကြောက်မိတွေ့ ဒူးဖော်တဲ့ အခြေအနေရဲ့ တင်ပြ ထား တဲ့ အချက်လက် တွေကို KNU ခေါင်းဆောင် ပိုင်း ဘက်က တော့ မယုံကြည် တဲ့ သဘော မျိုး တွေ ရှိ နေ တယ် လို့ လည်း တာကပေါ် ကရင် လူငယ် အဖွဲ့က နော် တပီးတာက ပြောပါတယ် အဲ့ဒီ ပန်ချောင်း ဒေတာ မှာ KNU နဲ့ အစိုးရ တို့ နှစ်ဖက် အုပ်ချုပ်တဲ့ ဒေတာ ဖြစ်ပြီး နှစ်ဖက် ခွင့်ပြုချက် နဲ့ Me Flower ကုမ္ပဏီ နဲ့ Thai Esther ကုမ္ပဏီ တို့က ပြီးခဲ့တဲ့ 2012 ခုနှစ် ကတည်းက ကြောက်မိတွေ့ စတင် ဒူးဖော် နေပါတယ်
မွန်ပြည်နယ်ကြက်မြော်မြို့နယ်က MLC ဘီလက်မြေစက်ယုံလေပတ်ရေးမှာကြောက်မီးသွေးကိုအသုံးပြုနေတာကြောင့်ဒေသခံတွေကြမ်းမာရေးထိခိုက်မှာကိုစိုးရိမ်နေလို့တဘာဝတယံဇာတချင်းမြတ်နိုးသူများအသင်းအတွင်ရေမှုဥတန်းစော်ကပြောပါတယ်ဘီလက်မြေစက်ယုံလေပတ်ရေးအတွက်လျှက်စစ်ဒါမှမဟုတ်ဂက်စ်နဲ့လေပတ်ရေးကိုဒေသခံတွေလိုလားတယ်လို့သူကပြောပါတယ်အခုလိုတဘာဝပဝင်းကျင်ထိခိုက်မဲ့လုပ်ရက်တွေကိုအစိုးရအနေနဲ့ ထိရောက်စွာတာဝန်ယူလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့သဘာဝတယံဇာတချင်းမြတ်နိုးသူများအသင်းဝင်ဦးဝင်းဘိုကပြောပါတယ်လက်ရှိမှာ MCL ဘီလက်မြေစက်ယုံမှာတုံးဖို့လိုအပ်တဲ့ကြောင့်မြေသွေးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကကုမ္ပဏီကနေတင်ပေါ်နဲ့တည်ယူနေစေဖြစ်ပါတယ်
ထောင်တန်တနစ်ချမှတ်ခံထားရတဲ့ရခိုင်မျိုးတပ်ပါတီကမင်းပြမျိုးနဲ့အမှတ်နှစ်မဲဆန္ဒနယ်မြေပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလောက်အောင်ညွန့်ကိုမတ်စလ၁၄ရက်နေ့ကမြောက်ဦးခရိုင်တရားရုံးကနေတရက်တေလွတ်ပေးလိုက်ပြီးဖြစ်ပါတယ်။ဦးလောက်အောင်ညွန့်ကိုဒီနေ့ဇန်နဝါရီလ၂၈ရက်နေ့ကမေပုံမြို့နယ်တရားရုံးကပိုင်နက်ကျူးလွန်မှုချင်းချောက်မှုပုံမှန်တွေနဲ့တရားဆွဲဆိုပြီးထောင်တန ဒီနေ့ကျွန်တော်တို့ရဲ့ရပိုင်ခွင့်အနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့အကြံပြုချက်ကံသမတော်ဦးထင်ကျော်ဦးဆောင်မယ်ဆိုရဖို့ဒီဝန်ကြီးဌာနအစည်းအဝေးတွေကမြန်မာနိုင်ငံရဲ့ပြည်ထောင်စုဝင်ကြီးဌာနပြီးမှာအခုလိုလွတ်ပေးလိုက်တာဖြစ်ပါတယ်အခုအခါဦးလောက်အောင်ညို့မှာလွတ်တော်စည်းဝေးတက်ဖို့အတွက်စစ်တွေမြို့ကိုရောက်ရှိနေပြီဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်
မြန်မာစစ်ကြီးမွေခေါ်ကိုခံပညာမျိုးစုံသုံးလက်ဝိတမအန်ဆန်အောင်လာဟာမြန်မာနိုင်ငံကိုစားပြုအဖြစ်အီဂျစ်နာမည်ကျော်တိုက်ခိုက်ရေးသမားမိုဟာမက်အာလီနဲ့မတ်လ၁၈ရက်နေ့ရန်ကုန်သူဝနကွင်းမှာထိုးသက်ကြမှာဖြစ်ပါတယ်အခုပွဲဟာအောင်လာအတွက်ပထမအကြိမ်မြန်မာပြည်အတွင်းထိုးသက်မဲ့ပွဲဖြစ်ပြီးဒီပွဲဟာအလွန်အရေးကြီးတယ်လို့ကုနိုင်ငံကုလူမျိုးရှိမှအခုလိုထိုးသက်ရမှာအံ့ဩစရာခ အလီကတော့ဆယ်ပွဲနိုင်ခုနှစ်ပွဲရှုံးထားသူဖြစ်ပါတယ်အသက်32နှစ်အရွယ်အန်ဆန်အောင်လာဟာကချင်ပြည်နယ်မြစ်ချင်းနားမြို့မှာမွေးဖွားခဲ့တာဖြစ်ပြီး2014ခုနှစ်မှာအမေရိကန်ပြည်ထောင်စုအန်ဒရူးစ်တက္ကသိုလ်မှာစိုက်ပျိုးရေးပညာသင်ယူနေရာက MMA ကစားသမားလောကကိုဝင်ရောက်ခဲ့ခြင်းဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်အတွင်းမှနေထိုင်တဲ့မျိုးနွယ်စုတစ်ခုကိုမုံဝန်းဗမာတိုင်းရင်းသားလို့သတ်မှတ်လိုက်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးရုံးကနေထုတ်ပြန်ခဲ့ပါတယ်။ဗမာတိုင်းရင်းသားလို့အစိုးရကနေသတ်မှတ်လိုက်တဲ့အပေါ်ရှမ်းပြည်နယ်ဒေသခံတွေရဲ့အမြင်သဘောထားတွေဘလို့ရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းမိုးဆက်ခရိုင်ကုတ်ခိုင်မြို့နယ်တာမွန်းကျဲဒေသကတရုတ်စာပေတရုတ်ယဉ်ကျေးမှုအတိကသုံးတဲ့မုံဝန်းလူမျိုးတွေဟာပမတ်တမတော်လက်အောက်ခံပြည်သူစစ်တပ်ဖွဲ့ဖွဲ့စည်းလာရာကနေနိုင်ငံသားခွင့်ထူးရလာတယ်လို့ရှမ်းတိုင်းသားမြတ်ဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆိုင်ဆောင်အောင်ကပြောပါတယ
်သူတို့ကတရုတ်လူမျိုးဖြစ်တယ်ဒါပေမဲ့ပမတ်ဒီမှာနေတာကြာပြီပေါ့ဗျာအဲ့ဒါတော့သူတို့စာပေရင်းကျင်းမှုကိုတည်ထောင်တယ်အဲစာပေဝင်ကျင်းမှုကလည်းသူတို့အစိုးရစီမှာလက်မှတ်ပုံတင်တယ်ပေါ့ဗျာအဲ့ဒီကနေပြီးတော့သူစီတူစီလက်ဖြစ်တယ်သူတို့နေမှာရောက်တဲ့ကိုနေပြူဟာမှုတိုင်ရင်မှုတွေနဲ့ခင်မင်ပြီးတော့အဲ့ဒီဟာတွေကသူတို့ကမုန်းဝန်းလူမျိုးဆိုပြီးတော့မှသူတို့ကိုမပုံတင်ပေးပါဆိုတောင်းဆိုတယ်ပေါ့
ဘိုးစင်ပေးစပမာဘီမာနေလာတဲ့အတွက်သူတို့ဟာပမာတိုင်းရင်သားပဲလို့မုန်းဝန်းဒေတာခန်ဦးအာဖုံကပြောပါတယ်
ကျွန်တော်တို့လည်းလူပဲဗျာအပေါ်ကလည်းဒီမှာပဲတည်တယ်ပြီးတော့ကျွန်တော်တို့လည်းဒီမှာပဲမွေးတယ်ဆိုတော့ကျွန်တော်တို့တောက်လျှောက်ဒီမှာပဲနေနေလာတာကျွန်တော်တို့ပမာပဲပေါ့ဗျာပမာကြီးတဲ့တိုင်းရင်းသားပဲပေါ့
တိုင်းရင်းသားလူမျိုးတစ်မျိုးတတ်မှတ်ဖို့လူထုဆန္ဒခံယူရလိမ့်မယ်လို့ဆန်ပိုက်ကြတဲ့အက်ဒီတာချုပ်စာရေးဆရာရှမ်းစာပေပညာရှင်ဟွန်းကာယန်ကပြောပါတယ
်တကယ်လို့အဲ့ဒီလူမျိုးကိုတိုင်းရင်းသားဖြစ်လက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ပမာကြီးမှာလက်ရှိနေထိုင်နေကြတဲ့တိုင်းရင်းသားလူမျိုးစုကြီးအကုန်လုံးရဲ့သဘောထားကိုရယူသင့်တယ်referendum သဘောမျိုးလိုအပ်ရင်လုပ်တင်တယ်။မဖြစ်မနေပြီးမယ်ဆိုရင်တော့မှနိုင်ငံသားအဆင့်ကိုအရင်ဆုံးပေးရပါမယ်။ဒီတိုင်းသားအဆင့်ကိုချက်ချင်းလက်ငင်းပေးလိုက်တယ်ဆိုတာသရုပ်စုတစ်ခုကသူ့လုပ်ပိုင်ခွင့်တရားနေတရားနည်းလမ်းမကျဆိုတော့လုပ်သွားတာပဲ။ဒါကိုကျွန်တော်အနေနဲ့လက်တင်ခံနိုင်ကြအကြောင်းမရှိပါဘူးခင်ဗျာ
။မြန်မာတိုင်းရင်းသား135မျိုးကနေ136မျိုးတိုးပြီးတိုင်းရင်းသားလူမျိုးစုတစ်ခုတတ်မှတ်လိုက်တာလားဆိုတာမေးခွန်းထုတ်ဆရာရှိတယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
။သူတို့ဟာဗမာနိုင်ငံသားလာဖြစ်တာလားဗ
တော့မဟုတ်ဒီလူမျိုး135မျိုးဆိုတာထဲမှာသဘောမှာဖြည့်ပြီးတော့မှ136ဖြစ်တဲ့လူမျိုးတစ်မျိုးဖြစ်လာတာလားအဲ့ဒီဥစ္စာတွေကတော့မင်းဟုတ်တဲ့ပေါ့ဗျာဟာနော်
2030ရွေးကောက်ပွဲတုန်းကအဲ့ဒီဒေတာမှာရှိတဲ့လူမျိုးတွေစံတမဲ့ပေးနိုင်ဖို့နိုင်ငံတော်အေချမ်းတာယာရင်းနဲ့ဖွံ့ဖြိုးရေးကောင်စီကနေမုံမုံပမာလူမျိုးတတ်မှတ်ပြီးမှတ်ပုံတင်နိုင်ငံတော်စီစီရေးကထုတ်ပေးလိုက်တာဖြစ်တယ်လို့လည်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကနေမတ်လ17ရက်နေ့ကထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဒီနှစ်တွင်မှာတော့တောက်သုံးရေပြက်လက်မှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒေသခံအာဏာပိုင်တွေအနေနဲ့ကတော့တောက်သုံးရေပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေသလိုရခိုင်ဒေသအနှံ့အပြားရေပြက်လက်မှုဖြစ်ပွားနေတဲ့အခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်မင်းပြမြို့နယ်စံပလေကျေးရွာအုပ်စုအန်သစံပြကျေးရွာသားတို့ကသူတို့ကြုံတွေ့နေရတဲ့တောက်သုံးရေအခက်အခဲအခြေအနေကိုအခုလိုပြောပါတယ်
။ရေကကြောင့်ခြေတိုင်းနဲ့ကတော့ရေကတီချွန်အောင်မကန်ဘူး။ခြေတိုင်းကရေကနေလာမယ်ဒီနေ့ကျတော့ဒီရခိုင်ပြည်ရေကြီးရဲ့အချိန်မှာအန်သစံပြရွာရောပတ်သွားတယ်။အဲ့တဲကိုညုံလို့ဘုန်းကတော့အဲ့ဒီဒီကံကိုရေကတူလိုက်တယ်။တူလိုက်တော့အဲ့ရေကလောကကိုမရှိအောင်ပြီးသွားတယ်။အဲ့ရေသေးသေးလေးပဲဆက်တယ်။အဲ့ရေကိုသုံးနေတယ်ကိုအခုက။ဒါတော့အချိန်မှာတောက်ရေအချိန်ကတော့အခက်အခဲကတော့တော်တော်ဖြစ်နေပါ
ဒီခေတ်တဲ့နိုင်ငံကရခိုင်ပြည်နယ်တစ်ခုလုံးရေလွှမ်းမှုခံခဲ့ရတဲ့အတွက်ကြေးရွာအများပြားကတောက်ရေကန်တွေအများအပြားရေလွှမ်းမှုတာခံခဲ့ရပြီးရေကန်တွေကရေတွေကိုစုပ်ထုပ်ခဲ့ကြရသလိုတချို့ကြေးရွာတွေမှာလည်းရေကန်တွေပြတ်စီခဲ့ပါတယ်။ရခိုင်ပြည်နယ်ကြည်လာဒေသဖွံ့ဖြိုးရေးဦးစီးဌာနကညွှန်ကြားရေးမှူးဦးထွန်းဝေကတောက်သုံးရေအခက်အခဲဖြစ်နေတဲ့ရွာတွေကိုရေသန့်စပ်တွေနဲ့အကူအညီပေးနေတယ်လို့ဆိုပါတယ်
။ကျွန်တော်လည်းလုပ်နေတာအဲဒီစောစောတွေက
တောင်ကုန်းမြို့နယ်တန်းလွဲ့ဒေသကကြည်ဝတချို့မှာလဲသောက်ရခခဲ့ပြဿနာနဲ့ကြုံတွေ့နေကြရပြီးအဲ့ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဒီလတစ်ဆက်တရားနဲ့မှလူထုအစည်းအဝေးတရက်ခွာဆိုထားပါတယ်။မြဝူးမြို့နယ်ကကြည်ဝတချို့မှာလဲသောက်သုံးရခခဲ့ဖြစ်နေပြီးလမ်းမြေ AB လနဲ့မေလဆိုရင်သောက်သုံးရခခဲ့တဲ့ကြည်ဝတွေပုံမြလာနိုင်တယ်လို့မြဝူးမြို့နယ်စေပင်ဥက္ကဋ္ဌဦးဦးမောင်သန်းကအခုလိုပြောပါတယ
်။ကျွန်တော်တို့မြောင်းမှာဒီလိုကြီးဖြစ်ဖြစ်ရှိနေတာကတော့ကျွန်တော်တို့ဒီတောင်ပိုင်းကမြောက်ပိုင်းကနောက်ပိုင်းကအခုဒီပိုင်းမှာတော့ဖြစ်ဖြစ်ရှိနေတယ်။အဲဒီလမ်းနဲ့ဒီလမ်းကြီးကတော့ဒီလိုဖြစ်ဖြစ်ရှိနေတယ်။အဲဒီကမှာတော့ဘယ်လိုလုပ်ရလဲဆိုတော့ဒီကျေးရက်တက်ကြီးဦးစီးကတော့ကျွန်တော်တို့တက်ဆက်ကဒီအရေးကြီးတဲ့နေနောက်ပြီးတော့ဒီကံဒီကိုဒီတိကျမှုတွေကဒီဆက်လုပ်နေတယ်
ရေခခဲ့တဲ့ကြေးရွာတွေကိုကုန်းလန့်ရေလန့်တွေနဲ့အချိန်မီရေဖြန့်ဖြူနိုင်ဖို့အတွက်မြို့ပေါ်ကလူမှုအဖွဲ့စည်းတွေနဲ့ရှိတ်ဆက်ပြီးစီစဉ်ထားတယ်လို့လေဦးဦးမောင်သန်းကပြောပါတယ်။ရခိုင်ပြည်နယ်မှာသောက်သုံးရေချပါတဲ့ပုံနှကျွမ်းပေါက်တော်မြေပုံမြောက်ဦးမင်းပြားနဲ့ရေသေးတော်စားတဲ့မြို့နယ်တွေမှာရေကန်ပေါက်130ကန်ကိုဒီနိုင်မဲ့လ30တရားနဲ့ကိုနောက်ဆုံးထပ်တူပွက်မယ်လို့ရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။အစိုးရသက်အနေနဲ့အေယာဝတီမြစ်ပေါ်ကမြစ်ဆုံရေကတာစီမံကိန်းအပါအဝင်တခြားရေကတာစီမံကိန်းအားလုံးကိုထောက်ရရဆိုင်းပေးဖို့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
내셋တရင်တော့တွေစူးစီးတင်ဆက်တဲ့တိုင်းရင်တရင်လှော်ပါရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လည်နေပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တရင်တော့လုံကနဲ့အသက်မွေးဝမ်းကြောင်းသူများအသင်းကမိမိသဘောဆန္ဒအလျောက်ထုတ်ပြန်ထားတဲ့လိုက်နာရမယ့်ကိုကျင့်တရားတွေအရာတရင်တော့တဲ့အနေနဲ့အမှန်တရားကိုရှာဖွေတင်ပြတာနှစ်နာမှုနည်းနိုင်သမျှနည်းအောင်လှုပ်ဆောင်တာတီးကြစွာရပ်တည်ပြီးတာဝန်ခံမှုလည်းရှိရမယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်စုပမှုတွေဖြစ်ပေါ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့အစိုးရအရာရှိတွေရဲ့ပြောဆိုမှုတွေကိုပြင်ဆင်ပြီးကိုလိုရာရေးသားဖော်ပြခြင်းဟာသတင်းတောက်တွေရဲ့လုပ်ငန်းတာဝန်နဲ့ကိုက်ညီခြင်းမရှိပါဘူး။ဖေဖော်ဝါရီလ27ရက်နေ့က www.burundi24.com online စာမျက်နှာမှာရေးသားဖော်ပြထားတဲ့ချီဘီတိုကေဒေတာမှာဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်လို့စင်တူမူဂျိုဝါကျွန်ုပ်ဟာကြွမဟုတ်ဘူးလို့အမည်ပေးထားတဲ့ဝေဖန်ရေးဆောင်းပါးတစ်ပုဒ်မှာသမ္မတဘရက်အိုဘားမားအပါအဝင်အမေရိကန်အရာရှိတွေရဲ့ထုတ်ပြန်ပြောဆိုမှုတွေကိုမှားယွင်းစွာရေးသားဖော်ပြခဲ့ပါတယ်။ဆောင်းပါးရဲ့အတန်နဲ့အတန်ထားတိတာထင်ရှားစွာမှားယွင်းသရုပ်ဖော်ရေးသားမှုနဲ့ပဋိပက္ခဖြစ်ပေါ်စေလိုတဲ့ရည်ရွယ်ချက်နဲ့ရေးသားခဲ့မှုအလုံးဟာပုံမှန်အဖြစ်နိုင်ငံတကာကသတ်မှတ်ထားတဲ့လွတ်လပ်မှုသ တိကျရတ္တိမှုနဲ့သတင်းမီဒီယာလုပ်ငန်းဆိုင်ရာကျင့်ဝတ်သိက္ခာတွေနဲ့ကိုက်ညီမှုရှိတာကိုမတွေ့ရပါဘူး။ရဝမ်းဒါနိုင်ငံသားတွေအပေါ်ဆန့်ကျင်ပြီးအကြမ်းဖက်စုပူမှုတွေဖြစ်ပေါ်စေတဲ့သဘောမျိုးရည်ရွယ်ရေးသားခဲ့တဲ့အဲ့ဒီဆောင်းပါးကိုပြင်းထန်စွာကန့်ကွက်ကြောင်းဘူရွန်ဒီမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကအဲ့ဒီသတင်းဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာအိတ်ဖွင့်ပေးစာရေးပြီးတော့ဖော်ပြခဲ့ပါတယ်။ချီပီတိုကိတ်ဒေတာမှာဖြစ်သွားခဲ့တဲ့အကြောင်းရေးသားထားတဲ့ဆောင်းပါးမှာအကြမ်းဖက်ရာရောက်စေတဲ့အမုန်းတရားပြန့်ပွားစေတဲ့စကလုံးအသုံးအနှုန်းတွေကိုသူ့အနေနဲ့ကန့်ကွက်ရှုံချကြောင်းရဝမ်းဒါသမ္မတပီယဲရ်အန်ကူရူဇီဇာရဲ့ပြောဆိုမှုကိုအမေရိကန်တန်ယုံကထောက်ပြပြောဆိုထားပါတယ်။ဆောင်းပါးကိုရေးသားခဲ့တဲ့စာရေးဆရာတဦးဒိုရီမဟုတ်ဆိုင်ရဆရာတချို့တို့လိုမဟုတ်ပဲတိုင်းပြည်အတွင်းကထွက်ခွာသွားကြတဲ့ရဝမ်းဒါနိုင်ငံသားအားလုံးငြိမ်းချမ်းရေးပေါ်ဆောင်ရေးကိုဥတည်စေတဲ့နိုင်ငံရေးဆွေးနွေးမှုတွေမှာပါဝင်ကြရမယ်ဆိုတာကိုသမရပီယဲရ်အန်ကူရူဇီဇာကချီပီတိုကေးဒေတာကန်တွေကိုအတိပြုပြောကြားခဲ့ပြီးဖြစ်တဲ့အကြောင်းလဲအမေရိကန်တန်ယုံကထောက်ပြထားပါတယ်လူမှုအဖွဲ့အစည်းတွေကတောင်းကြမှုတွေဖြစ်ပေါ်စေအောင်အစာပြုတ်လှုံ့ဆော်ပေးနေတယ်လို့ရေးသားဖော်ပြမှုဟာအန်ကူရူဇီဇာကအားလုံးပါဝင်တဲ့ဆွေးနွေးမှုမျိုးဖြစ်စေရမယ်လို့ပြောကြားထားတဲ့ဂျာကသူတို့ရဲ့ယူဆချက်နဲ့သဘောထားမတိုက်ဆိုင်သူတွေအားလုံးအဲ့ဒီဆွေးနွေးမှုတွေမှာမပါရဘူးဆိုတဲ့အယူဆကို www.burundi24.com ကယုံကြည်လက်ခံထားပုံရပါတယ်။ရဝမ်းဒါနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဒေါင်းလီဘယ်ရီနဲ့အမေရိကန်အထူးတန်တမန်သောမတ်ပယ်ရီယဲလိုတို့ချီပီတိုကေဒေတာကိုဖေဖော်ဝါရီလ20ရက်နေ့ကတွားရောက်ပြီးနိုင်ငံရေးယုံကြည်မှုဘလို့ပင်ကွဲပြားပါစေသူတို့ရဲ့သားသမီးတွေပညာတတ်အောင်ကလေးငယ်တွေကိုလူမျိုးစုံစုပေါင်းနေထိုင်တဲ့ရဝမ်းဒါနိုင်ငံအတွင်းပြုစုပျိုးထောင်နိုင်ရေးတို့အတွက်အမေရိကန်ပြည်ထောင်စုဟာရဝမ်းဒါနိုင်ငံသားတွေနဲ့အတူဆက်လက်ရပ်တည်သွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့တယ်လို့အမေရိကန်တန်ယုံရဲ့အိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်သတင်းမီဒီယာလွတ်လပ်မှုဟာလွတ်လပ်ပြီးတည်ငြိမ်တဲ့လူမှုအတိုင်းအဝိုင်းတည်ဆောက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အချက်ဖြစ်ပါတယ်။သတင်းတောက်တွေဟာသူတို့အသက်မွေးဝမ်းကြောင်းမှုလုပ်ငန်းအတိုင်းလိုက်နာကျင့်သုံးရမယ့်စီမင်းစည်းကမ်းတွေကိုလိုက်နာပြီးဘက်လိုက်မှုမရှိတဲ့တိကျမှန်ကန်တဲ့အမြင်သဘောထားတွေကိုတာဝန်သိသည့်ရေးသားဖော်ပြခြင်းအပြင်လူမှုအတိုင်းအဝန်အတွင်းမှာတံပိုးမဖြတ်နိုင်တဲ့ကဏ္ဍကနေပါဝင်လှုပ်ဆောင်ပေးနေကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဆက်လက်ပြီးတော့နောက်ဆုံးရသတင်းတွေနဲ့သတင်းချင်းချုပ်ကိုမနန္ဒာချန်းကပြောပြမှာပါရှင်။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS အစွန်းရောက်စစ်သွေးကြွအဖွဲ့ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်တယ်လို့သတ်မှတ်နိုင်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ IS အကြမ်းဖက်အဖွဲ့ဟာ Residue လူမျိုးတွေ၊ Christian တွေနဲ့ Shia Muslim တွေအပါအဝင်သူတို့ထိန်းချုပ်ရာနယ်မြေတွင်းမှာနေထိုင်သူတွေအပေါ်လူမျိုးတုံးလှုပ်ဆောင်ရမှာတာဝန်ရှိတဲ့အကြောင်းကြားသားရင်းနှီးကပဲပြောကြားခဲ့တာဖြစ်ပါတယ်။IS အဖွဲ့ရဲ့ထုတ်ဖော်ကြေညာချက်တွေအတွေ့အခေါ်ယူဆတွေနဲ့လုပ်ရက်တွေအရလူမျိုးတုံးအောင်လုပ်နေတယ်ဆိုတာအပြောရော့အလုံးနဲ့ပါတက်သေးပြနေတယ်လို့လည်းဝင်းကြီးကယ်ရီကပြောဆိုသွားခဲ့ပါတယ်။ Syria ပြဿနာမှာ Russia စီးရေးဝင်ဆွဲမှုဟာယူမန်ချက်မပေါ့မပြောင်းတာမကဒေတာရင်း Russia ရဲ့ရည်တည်ချက်ကိုပါ short ချသလိုဖြစ်နေတယ်ဆိုပြီး American ကာကွယ်ရေးဌာနက Russia သမ္မတ Vladimir Putin ကိုထပ်မံဝေဖန်လိုက်ပါတယ်။ Russia ဟာ IS ကိုတိုက်ဖို့ Syria ကိုလာတာလို့ဆိုပေမဲ့သူတို့စစ်တပ်ဟာပြည်တွင်းစစ်ကိုတပ်ဆိုးရှေ့စေပြီးတော့သမရအာဆက်ကိုအရှိန်ရစေခဲ့တဲ့တန်နမန်နီးရလည်းဘာဖြစ်အားမှမပေးနိုင်ပါဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကစီးနိတ်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီရှင်းမောက်မှာပြောကြားသွားပါတယ်။ယီမန်နိုင်ငံမှာအီရန်နိုင်ငံကကြောတောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေကိုအာရဗ်ညွန်မောင်းအဖွဲ့တွေလေကြောင်းကနေထိုးစစ်ဆင်နေတာတစ်နှစ်အကြာမှာပဲဆော်ရီအာရေဗီယာနိုင်ငံကစစ်ဆင်ရေးတွေအဆုံးသတ်တော့မယ့်အကြောင်းပြောဆိုလိုက်ပါတယ်။ညွန်မောင်းတပ်ဖွဲ့တွေအနေနဲ့ယီမန်တပ်တွေအတွက်လေကြောင်းအကူနဲ့စစ်တပ်ဖွဲ့စည်းရေးမှာဆက်လက်ကူညီသွားမှာဖြစ်ကြောင်းလဲဆော်ရီစစ်တပ်ပြောခွင့်ရသူဗိုလ်မှူးချုပ်အာမက်အယ်အက်စရီကကြာတာပတင်းတွေမှာပဲ AP သတင်းဌာနကိုပြောကြားခဲ့ပါတယ် ။မနနာချန်းကသတင်းအချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမိကတော့ဒေါက်ခင်မြို့သက်ပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တောက်ချာနေနေတဲ့ခင်အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.